Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ5ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32 40နဲ့49အတွင်း VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါပါရှင်။ကျမခွန်ညိုကခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုခွန်ညံဝင်းအောင်နဲ့အတူကြီးညာပေးပါပါ။73ရက်ကြာအာရှကီးစင်ဖြစ်တဲ့အမေရိကန်သမရဟာစနေနေ့မှာဟာဝိုင်အီကနေဂျပန်နိုင်ငံကိုခီးဆက်နေပါတယ်။ Sorry Arabia King ခလည်းလေးစိတ်ကိုဂျီမင်ကနေပြီးတော့ပဲထင်းတက်ဒုံးကြီးနဲ့တိုက်ခတ်ခဲ့ပေမဲ့ Sorry စစ်တပ်ကကြားဖြတ်တားဆီးနိုင်နေပါတယ်။ Bangladesh ကိုရောက်နေတဲ့ဒုက္ခသည်တွေလုံးချုံစိတ်ချစွာနေပြန်တဲ့နယ်လို့ American နိုင်ငံခြားရေးဌာနတက်တော့ယာယီနိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားပါပါမခွန်ရယ်
။ကောင်းပါပြီရှင်။အခုမနက်ခင်းအစီအစဉ်တွေထဲမှာတော့ဒီနေ့ညတကောင်အချိန်မှာကြောက်ဖြူမြို့မြစ်နာဒန်ရပ်ကွက်မှာလောင်တဲ့မိကြောင့်အ ਨੇ စုံအင်ဂျီ30ဝန်းကျင်လောင်ကျွမ်းခဲ့ပါတယ်
။အကြီးနဲ့ခင်ဗျာကြီးနဲ့ကြီးနဲ့ဒီလောက်ထိလောင်သွားတယ်ဆိုတော့လေဒါကနေနေတော့ဒီမဟုတ်ဘူးကွာ။အဲ့နေရာမှာကျွန်တော်ဒိုင်ရွယ်အများကြီးရှိရဲစီးပွားရေးလောင်နေတဲ့နေရာဆိုတ
ော့ငါးတိုင်တွေရှိရစီးပွားရေးရပ်ကွက်ဖြစ်တာကြောင့်ဆုံးရှုံးမှုပမာဏကြီးနိုင်တယ်လို့မီးလောင်ကျွမ်းရာကိုရောက်နေသူမြို့ကန်ကိုထွန်းကြည်ပြောပြတာနဲ့တူနာဆင်နိုင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုစနေနေ့ကစပြီးကာလာဝမ်ယောဂကာကွယ်ဆေးဒုတိယဆင့်တိုက်တွေ့ခဲ့ပါတယ်။ဒီလိုသတင်းတွေအပြင်ဥရောပရဲ့မြန်မာအရေးတုံ့တက်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာတို့ကိုလည်းနားဆင်ရမှာပါရှင်။အခုအရင်ဆုံးတော့တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကတင်ပြပေးပါမယ်ရှင
်။အရှက်ဒေသခီးသွားရောက်နေတဲ့အမေရိကန်သမ္မတဒေါနယ်ထရမ့်ဟာဟာဝိုင်ကနေအခုဂျပန်နိုင်ငံကိုဆက်လက်သွားရောက်နေပြီဖြစ်ပါတယ်။ဟာဝိုင်မှာဒုတိယကမ္ဘာစစ်တွင်1942ခုနှစ်ကအမေရိကန်တပ်တွေဂျပန်ရေတပ်အလစ်ငိုက်တိုက်ခိုက်မှုခံရတဲ့ပေါ့ဟာဘာမှာUSS Arizona အောက်မေပွဲထိမ့်မှန်နေရာကိုတောရောက်ပြီးဂါရဝပြုခဲ့တာပါ။ဟဝိုင်ယီမှာရှိတဲ့ Trump International Hotel ကိုဝင်ပြီးဝန်ထမ်းတွေကိုလည်းတောရောက်နှုတ်ဆက်ခဲ့ပါတယ်။အရင်ကဒီဟိုတယ်မှာတည့်ရနေဖို့စီစဉ်ပေးမဲ့ဖိလစ်ပိုင်မှာအာဆီယံထိပ်သီးအစည်းအဝေးပြီးနောက်ရမှာကျင်းပမယ့်အရှေ့အာရှထိပ်သီးညီလာခံတက်ရောက်ဖို့အတွက်ဖိလစ်ပိုင်မှာပဲတည့်ရတိုးပြီးနေဖို့ဆုံးဖြတ်လိုက်တာပါ။အခုသမ္မတ Trump ရဲ့73ရက်ကြာအာရှခီးစဉ်မှာဖိလစ်ပိုင်ကိုမတော်ခင်ဂျပန်တောင်ကိုရီးယားတည့်ဗီယက်နမ်နိုင်ငံတို့တောရောက်ဖို့ရှိပြီးဒီခီးစဉ်ကအမေရိကန်သမ္မတအနေနဲ့ရက်အကြဆုံးခီးစဉ်မှာဂျပန်နိုင်ငံရာကူတာ40ချီဆက်စခန်းကိုရောက်ရင်သမ္မတထရမ့်မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တနင်္ဂနွေနေ့မှာတွေ့ဆုံပြီးဂေါတီးရိုက်ဖို့စီစဉ်ထားပါတယ်။ခေါင်းဆောင်နှုန်းကဖေဗရူလာလကဖလော်ရီဒါပြည်နယ်ပမ်ဘီချ်ကသမ္မတထရမ့်ရဲ့အပန်းဖြေဆိုင်မှာတွေ့ဆုံပြီးဂေါတီးအတူတူရိုက်ခဲ့ကြတာဖြစ်ပြီးဒါကအမေရိကန်ဂျပန်မဟာမိတ်ဖြစ်ပုံမှုခိုင်မာစေဖို့ရည်ရွယ်တယ်လို့ဆိုပါတယ်
။ရာကူရီးယားရေးဆွေးနွေးမှုကိစ္စမှာရုရှားနိုင်ငံကလောလောဆယ်အမေရိကန်ပြည်ထောင်စုနဲ့ပေါင်းဥပေါင်းဆောင်ရွက်နေတာမျိုးမရှိသေးဘူးလို့ရုရှားအစိုးရပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်က RRI သတင်းဌာနကိုပြောပါတယ်။အခုအချိန်ထိတော့ပူးပေါင်းဆောင်ရွက်တာမျိုးမရှိသေးပါဘူး။ရန်ပန်ကအမြင်တွေဖလှယ်လာလောက်တာရှိပါတယ်လို့ပြောခွင့်ရပက်စကော့ဖ်ကပြောပြီးရှေ့တစ်ပတ်တည်းကျင်းပမဲ့အာရှစီးပွားရေးဖိုရမ်မှာအမေရိကန်သမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့တွေ့ကောင်းတွေ့နိုင်တယ်လို့သူကပြောပါတယ်။အဲ့လိုတွေ့ကြမယ်ဆိုရင်တော့နောက်ကိုရီးယားအရေးကိုဆွေးနွေးဖို့ဖြစ်နိုင်ချေများတယ်လို့ပက်စကော့ကပြောပါတယ်။သမ္မတထရမ့်ရဲ့အာရှခီးစဉ်မတိုင်ခင်နောက်ကိုရီးယားအပေါ်စီးရင်အားပြသတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်နားမှာအတန်ထက်မြန်တဲ့လေယာဉ်နှဆင်းနဲ့စီးရီးလေ့ကျင့်မှုလုပ်ခဲ့ပါတယ်။ဒီစီးရီးလေ့ကျင့်မှုဟာနျူကလ িয়ার လက်နက်နဲ့ရုတ်တရက်တိုက်ခိုက်မဲ့လေ့ကျင့်မှုမျိုးဖြစ်တယ်လို့နောက်ကိုရီးယားအစိုးရရဲ့သတင်းဌာနကကြေညာခဲ့ပြီးအမေရိကန်ဟာနျူကလ িয়ার စစ်ပွဲဖြစ်လာအောင်ရန်စနေတယ်လို့ဆွဆွဲလိုက်ပါတယ်။
Saudi Arabia နိုင်ငံအရှိမြောက်ပိုင်းရီယတ်မှာရှိတဲ့ King Khaled နိုင်ငံတကာလေးစိတ်ကိုယီမန်ကပက်ထင်းတက်ဒုံးကြီးသစင်းနဲ့ပစ်ခတ်လာတာမို့ဂျားဖြတ်တားဆီးပစ်ခဲ့ရတယ်လို့ Saudi Arabia အစိုးရသတင်းကဖော်ပြပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ Iran နဲ့ထပ်ပံကူညီမှုပေးနေတဲ့ Houthi လက်နက်ကိုင်တွေကကြေညာလိုက်ပါတယ်။အခုတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးမှုမရှိပါဘူးလို့ Saudi Arabia ပိုင်းတွေကပြောပါတယ်။ Houthi လက်နက်ကိုင်အဖွဲ့ကတော့သူတို့ဟာလေးစိတ်ကိုပစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ Saudi Arabia ဟာယီမန်မှာ Houthi လက်နက်ကိုင်အဖွဲ့ကိုချေမှုန်းနေတဲ့မဟာမိတ်တပ်တွေကိုဥဆောင်နေတာဖြစ်ပါတယ်အကြမ်းဖက်မှုတွေဟာနေဆက်တလောဒေတာတလောမှာစတင်ဖြစ်ပေါ်နေတာပါဂျွန်လိုင်လာတုန်းကလည်းမွတ်စလင်တွေဥပုပ်လောက်ပွဲတော်မှာစတင်ရင်တလလိုမှာယီမန်ဘက်ကပက်ထင်းတက်ဒုံးကြီးစစင်းနဲ့ပြစ်ခတ်ခဲ့တဲ့အတွက်မက်ကာနာမှာ Sorry Arabia ကပြစ်ခတ်ဖြစ်စီပစ်ခဲ့ရပါတယ
်စပိန်အနာဝင်ကကက်တလိုနီးယားဒေတာခေါင်းဆောင်ဟောင်းပွေးချွမ်ကိုဥရောပတိုက်မှာဖမ်းဝရမ်းတစ်ခုထုတ်လိုက်ပြီးနောက်ဘယ်လ်ဂျီယံအနာဘိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့ ဝစ်ရှီမွန်ကစနေနေ့မှာပြောကြားလိုက်ပါတယ်။ဥရောပတိုက်ဆိုင်ရာဖိုင်ဝရန်တစ်ခုကိုစပိန်နိုင်ငံကထုတ်လိုက်တဲ့အတွက်ဘယ်လ်ဂျီယံတရားရေးဌာနနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့ပြင်ဆင်ထားတယ်လို့ဝစ်ရှီမွန်ကတနင်္စနေနေ့မှာသူ့ရဲ့ Twitter ပေါ်မှာရေးပါတယ်။ကက်တလိုနီးယားဒေသအစိုးရအဖွဲ့ဝင်ဟောင်း၈ဦးကိုဖမ်းဆီးထားလိုက်ပြီးနောက်တစ်ပတ်အကြာမှာစပိန်တရားသူကြီးတဦးကဝစ်ရှီမွန်ကိုဖမ်းဝရန်ထုတ်ခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲကက်တလိုနီးယားဒေသလွတ်လပ်ရေးကြေညာခဲ့တာနဲ့ဆက်စပ်ပြီးအဲ့ဒီလူတွေကိုဆွဲချက်တင်ဖို့ရှိပါတယ်။ဘယ်လ်ဂျီယံမှာရှိနေတယ်လို့ယူဆကြတဲ့ဖွေးဂျမွန်ဟာသူ့လက်ရှိဘယ်မှာရှိနေတယ်ဆိုတာကိုထုံပြောသေးပါဘူး။ဒါပေမဲ့သူ့နဲ့သူ့ရဲ့အစိုးရအဖွဲ့ဝင်ဟောင်းအများပြားဟာစပိန်အာဏာပိုင်တွေကသူတို့ကိုပြီးခဲ့တဲ့သတင်းမှတ်မှာယာတုကဖယ်ရှားလိုက်ပြီးနောက်ဘရပ်ဆဲလ်မြို့ကိုထွက်ပြေးသွားကြတာဖြစ်ပါတယ်ခင်ဗျာ
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာမြန်မာနိုင်ငံကသူတို့နေအိမ်တွေကိုပြန်သင့်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့အမေရိကန်ပြည်ထောင်စုလူ့ရေးဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်ထောက်နိုင်ငံကြီးဝန်ကြီးဆိုင်မွန်ဟန်ရှော့ကစနေနေ့ဓာကာမြို့တော်မှာကျင်းပတဲ့သတင်းစာချင်းနှုတ်ပတ်မှာပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအမေရိကန်ဆက်လက်ပံ့ပိုးပေးမယ်လို့လည်းမစ္စတာဟန်ရှော့ကပြောပါတယ်။သူတို့နေအိမ်တွေပြန်နိုင်အောင်လုံခြုံပြီးတည်ငြိမ်တဲ့ဝန်ကျင်ဖြစ်အောင်မြန်မာဘက်ကတာဝန်ယူဖို့လည်းပြောပါတယ်။ရခိုင်မြောက်ပိုင်းမှာဩဂုတ်25အာဆာအချမ်းတဲ့တမားတွေတိုက်ခိုက်တာခံခဲ့ရပြီးစစ်တပ်နေမြေရှင်းလင်းလုပ်ပြီးတဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးသူက6သိန်းကျော်နေပါပြီ။တောက်ကြနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့မစ္စတာဟန်ရှော့ကဒီပြဿနာဟာတိတ်ရှုပ်ထွေးတဲ့ပြဿနာတစ်ဖြစ်တာမို့ဒီပြဿနာဖြေရှင်းနိုင်ရတဲ့ဆွေးနွေးအဖြစ်ရှာဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်အားပေးဖို့လိုတယ်လို့ပြောပါတယ်။ဒီဒုက္ခသည်တွေနေရပြင်းရတဲ့မြန်မာဘက်ကတာဝန်ယူရမှာဖြစ်ပြီးအမေရိကန်နည်းနဲ့ရခိုင်ပြည်နယ်တည်ငြိမ်မှုရှိဖို့အမြန်ကြိုးစားစေချင်တယ်လို့ပြောပါတယ်။ဒီဒုက္ခသည်တွေကိုကူညီနေတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်အရေးကိုထိတ်တန့်အာရုံစိုက်တဲ့အရေးဖြစ်အမေရိကန်နိုင်ငံကြီးဌာနကသာမကသမရအမျိုးသားလည်းသဘောထားကြောင်းနိုင်ငံကြီးဌာနပြောခွင့်ရဟက်ဒန်နယူးယောက်ကလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီဒုက္ခသည်တွေတိတ်ခါရှိရှိနဲ့လိုလိုလားလားအိမ်ပြန်နိုင်မှုအမေရိကန်အစိုးရလှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်
။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဗဇာဒေတာကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကို biometric လို့ခေါ်တဲ့ဇီဝနည်းပညာနဲ့ဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတွေကကိုယ်ရေးအချက်လက်တွေယူပြီးတော့မှတ်ပုံတင်နေတာတွေအခုဆိုရင်ဥယျာဉ်၄သိန်းပြီးဆောင်ပြီးသွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်လာဝကနိုင်ငံကူးလက်မှတ်ဌာနနဲ့ကြီးကြပ်မှုနဲ့အတူဘင်္ဂလားဒေ့ရှ်နေရာစောက်တပ်ကြီးတပ်တို့ကနေ့စဉ်မနေ့9နိုင်ရီကနေ9နိုင်အထိရိုဟင်ဂျာဒုက္ခသည်13,000အထိမှတ်ပုံတင်ပေးနေတာဖြစ်ပါတယ်။ဥကီယာနဲ့တက်နက်ကန်ယူဒန်ဒေသတွေမှာစတေမလာ12ရက်နေ့ကစပြီးမှတ်ပုံတင်ဌာနခုနှစ်ခုဖွင့်လှစ်ရထားပြီးတော့နေရာပေါင်း100ဖွင့်လှစ်ထားပြီးဒီမှတ်ပုံတင်လုပ်ပေးနေတာကိုစတင်ခဲ့တာဖြစ်ပါတယ်ဒီလုပ်ငန်းစဉ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံသားမှတ်ပုံတင်ရေမောင်းလိုင်စင်ဒါမှမဟုတ်နိုင်ငံကူးလက်မှတ်ယူဖို့ကြိုးစားတဲ့ရိုဟင်ဂျာတွေကိုသိနိုင်မှာဖြစ်တယ်လို့သူတို့ကိုနေရာရင်းပြန်ပို့ရေးလုပ်ငန်းစဉ်မှာလည်းအထောက်အကူဖြစ်စေလိမ့်မယ်လို့လူဝင်မှုဌာနညွှန်ကြားရေးမှူးမာဆွတ်ရာစဝတ်ကအစောပိုင်းမှာပြောခဲ့ပါတယ်
ကျွန်းလို့ဝိစာ Magic Island Lake ကိုတင်စားခေါ်တဲ့အာရှတဲ့အကြီးဆုံးတောင်တူးတင်ပေါ်ကြီးတစင်တရုတ်နိုင်ငံမှာရှိနေတာကိုတောက်ကြန်နေတဲ့တရုတ်အစိုးရသတင်းစာ China Daily မှာပြောကြားလိုက်ပါတယ်။ဒီတင်ပေါ်ဟာတောင်တူးပင်လယ်ပြင်နဲ့အငင်းပွားနေတဲ့လူလုချွန်းတွေလိုကျွန်းမျိုးတည်ဆောက်နိုင်စမ်းရှိပြီးတရုတ်နိုင်ငံအရှေ့ပိုင်းကျန်းစုခေမှာရှိတဲ့စိတ်ကမ်းမှာရေးချခဲ့တာပါ။တရုတ်အစိုးရဟာ Spratly ကျန်းစုတွေရှိရာမှာတန်တာကြောက်တန်းတွေနဲ့လူလုချွန်းခုနှစ်ခုအမြန်တည်ဆောက်ပြီး2019နှစ်မှာ2023နှစ်မှာနေမီပိုင်ဆိုင်ကြောင်းကြီးညာဖို့စတင်ကြိုးစားခဲ့တာဖြစ်ပါတယ်။တီယန်ကောင်လို့နာမည်ပေးထားတဲ့တောင်တူးတင်မောင်းဟာတနာရီကုဗမီတာ6000လောက်တူးနိုင်ပါတယ်။ဒါဟာဆန်တက်မှတ်ထားတဲ့ရေကူးကန်3ခန်းစာနဲ့ညီညာတယ်လို့သတင်းစာထဲမှာဖော်ပြထားပါတယ်။တောင်တူးပင်လယ်ပြင်နဲ့မှာအခုလိုတိုက်ကတဲရီရှင်ရနဲ့တန်းနာကြောက်တန်းတွေတူးပြီးလူလုကျွန်းတွေတိဆောက်တာအဲ့ဒီမှာစီးရဲအဆောက်အုံတွေချဖို့အတွက်လှုပ်လာတာဖြစ်နိုင်တယ်လို့လည်းသုံးသပ်ကြပါတယ်။လာမယ့်ဂျွန်လဒီတင်မောင်းအတွက်ဆန်တက်မှုပြီးသွားရင်တောင်တူးပင်လယ်ပြင်နဲ့ခုတဲ့ပို့ပြီးလူလုကျွန်းတွေတိဆောက်လာနိုင်မှာဖြစ်တဲ့အတွက်အင်းကြီးချင်းနိုင်ငံတွေနဲ့ပြဿနာပိုးပြီးဖြစ်လာနိုင်တယ်လို့တွက်ပါတယ်
ပြည်နိုင်ငံတောင်ဘက်အလေကမ်းရိုးတန်းကိုဒမ်ရီတိုင်ဖိုးမုန်တိုင်းဝင်ရောက်တိုက်ခိုက်တာကြောင့်လူပေါင်း15ယောက်ထဲမှနေတည်ဆုံးပြီး4ယောက်ပျောက်ဆုံးနေပါတယ်။ မွန်နိုင်ကြောင့်အင်ဂျီတထောင်ကျော်ခေါင်းမိုးတွေလန်ပျက်စီးသွားပြီးအပင်တွေအမြစ်ကကျွတ်ထွက်ကြတာမျိုးလက်စစ်မီးတိုင်တွေပြက်ကုန်တာမျိုးတွေဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတော့တွင်မှာပဲမလေးရှားနိုင်ငံပီနန်ကျွန်းမှာ9နာရီကြာမိုးအပြင်းထန်ရွာပြီးလေပြင်းတိုက်တဲ့ကြောင့်ဒေသအများပြားမှာမွေးရင်ကြီး10လက်မနီးပါးကနေ19လက်မကျော်အထိတက်နေတယ်လို့တစ်ပင်အများပြားအမြစ်ကနေကျွတ်ထွက်ကုန်ပါတယ်ခင်ဗျာ။
နိုဝင်ဘာလ5ရက်တနင်္ဂနွေနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုညံဝင်းအောင်တို့ကြေညာပေးသွားကြတာပါ။အခုဆက်လက်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကြောက်ဖြူမှာညာနဲ့တကောင်မိလောင်မှုနဲ့စားပါရစေရှင်။ရေနံတဘာဝတောင်ွေပိုက်လိုင်းနဲ့စီးပွားရေးအထူးဆောင်တွေရှိတဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့ကမျက်နာရန်ရက်ွက်မှာညနေတကောင်မှမိစလောင်ခဲ့ရာကနေမနေ့၄နာရီဝန်းကျင်အထိဆိုရင်အနည်းဆုံးအင်ဂျီ30လောက်လောင်ကျန်းသွားခဲ့ပါတယ်။စီးပွားရေးဆောင်နေရာမှာဖြစ်တဲ့အတွက်ဆုံရှုံမှုပမာဏကြီးနိုင်ကြောင်းမြို့ကန်တွေကပြောကြပါတယ်။ကျမတို့အတန်လှင့်ချိန်မတိုင်ခင်တနာရီလောက်မှာအဲ့ဒီမိလောင်တဲ့နေရာကိုရောက်နေတဲ့ကြောက်ဖြူမြို့ကန်ကိုထွန်းကြီးကိုကိုညံဝဲအောင်ကဆက်သွယ်မြင်းမြရမှာသူကအခုလို့စပြောပါတယ်။
အဲကြောက်ပြုံမျိုးအဲညင်းနာတန်းပဲပါခဗျာငါးတန်းလိုရှိတဲ့နေရာပါသင်္ဃာတန်းခက်ကနေပြီးတော့စက်လောက်ဒီမှာလူနေရောရှိတဲ့နေရာပေါ့
သူကဒီကြောက်ပြုံစီးပွားရေးဆောင်နဲ့နီးတာလားအ
ဲကြောက်ပြုံစီးပွားရေးဆောင်နဲ့နီးတာလို့တော့မဟုတ်ဘူးဗျာအခုဆောင်တဲ့နေရာကလေကြောက်ပြုံမျိုးတဲကြရဲမျိုးတဲပြန်အောက်ဘက်ဒီညင်းနာတန်းပေါ့အရင်ကဆိုလို့ရှိရင်အဲ့မှာငါးတန်းလိုအများကြီးရှိတဲ့နေရာပါဗျာစက်ကန်းနာပဲအဲစက်ကန်းနာမှာလူနေတဲ့အိမ်တွေရှိရဲငါးတန်းလိုရှိရဲအဲ့နေရာကနေစပြီးတော့လောက်
ဆိုတော့ဘာကြောင့်လောင်ရတာပါလဲ
အခုကလေကျွန်တော်တို့မိကလုံးဝအရှင်မချုပ်သေးတဲ့အချိန်ကြဘာလို့ဆိုတော့အဆမ်းမမို့ဆိုတော့လက်ကနေလူတွေအကုန်လုံးကလေမိသားကားတွေလည်းကျွန်တော်တို့လောက်ရရန်များနေကြတော့လေဟောခိုင်းမန်းတာကတော့ခုချိန်တော့ဘာမှခိုင်းမန်းလို့မရသေးဘူးကြာအောင်အခုကတော့ကျွန်တော်လူတွေရန်များနေမိသားကားနဲ့လောလောနဲ့ရတဲ့အချိန်ဆိုတော့အတိအကျပြောဖို့ကတော့ခက်တယ
်ဟုတ်ကဲ့ဟိုလောင်ကျွမ်းမှုပမာဏကဘယ်လောက်ရှိနေပြီလဲ
အာလောင်ကျွမ်းမှုပမာဏကတော့ကျွန်တော်ရှင်နေအဲ့နေရာအဲ့လောက်ရှိဆိုလို့ရှိရင်တော့အချိန်မပြေတော့30ဝန်းကျင်လောက်တော့ရှိသွားပြီလားဒဲကတော့5လုံးလောက်တော့ရှိပါပြီ
ဟုတ်ကဲ့မီးလောင်တဲ့နေရာကအဓိကဘယ်လိုနေရာမျိုးလဲခင်ဗျအ
ဓိကကအဲ့နေရာကကျွန်တော်တို့ငါးတန်းတွေဆိုတော့ငါးအဝေးတန်းတွေရှိရဲအဲ့နေရာမှာလူငယ်ငယ်တွေရှိရဲဗျာမီးနားတစ်ကြောက်လေကျွန်တော်တို့အဲ့ကိန်းနားတစ်ကြောက်ပဲ
ဟုတ်ကဲ့ဟိုမီးလောင်နေတဲ့ပမာဏနဲ့လာပြီးတော့ငိမ့်သက်တဲ့မီးသက်ကပမာဏမျှတမှုရှိရဲလားခင်ဗျ
လောလောဆယ်ရှိတော့မိသားကမမီဘူးကြာဒီဟာကလေဒီကအဲ့နေရာကိုမိသားကတော့ဝင်ဖို့ကလေတချို့နေရာသလို့ချင်းအရန်ကဲကြည့်နေတယ်တော့မိသားကကလေကျွန်တော်ချင်းလည်း5စီးလောက်ပဲရှိတဲ့အခါကျတော့မိသားက5စီးတဲ့ကဘလုံးမဝအဆင်ပြေဘူးဖြစ်နေက
ြဆိုတော့ဒီစီးပွားရေးလောက်တဲ့နေရာလို့ဖြစ်နေတော့ဆုံးရှုံးမှုပမာဏကြီးနိုင်လားခင်ဗျအ
ကြီးမဲ့ခင်ဗျကြီးမဲ့ကြီးမဲ့ဒီလောက်ထိလောက်ပါတယ်ဆိုတော့လေဒါကနည်းနည်းတော့ကြီးမဟုတ်ဘူးကြာအဲ့နေရာမှာကျွန်တော်ဒိုင်ရွယ်အများကြီးရှိရဲစီးပွားရေးလောက်နေတဲ့နေရာဆိုတော့အကုန်လုံးကတော့စောစောမှုပမာဏကတော့နည်းနည်းတော့ကြီးလောက်တယ်အခုမီးလောင်နေစိတ်ဆိုတော့ကျွန်တော်ခံမဖို့အရန်ခက်နေတယ်အခုဘယ်နှလုံးပါသွားပြီဆိုတော့ကျွန်တော်နည်းနည်းပြောဖို့ခက်နေတယ်ဆိုတော့လေဟောအဲ့နေရာမှာကကျတော့ဆန်းမြင့်တိုက်တွေလည်းရှိရဲအဲ့မှာဒီလိုသုံးခက်တိုက်တွေလည်းရှိနေတော့လေမိကဘလို့မဟုတ်ဟိုကအရှင်မရောသေးတဲ့ဒီကိစ္စကကျွန်တော်ခံမဖို့ခက်နေတာ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့လူအသေးအပြောက်တွေပါရောရှိသေးလားခင်ဗျာ
အဲ့လိုမျိုးကတော့လက်ရှိချိန်ပြီးတော့မရှိဘူးကြာ
။ကြောက်ဖြူမျိုးသားကိုထွန်းကြီးကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားတာဖြစ်ပါရဲ့ရှင်။အခုတခါတော့ဘင်္ဂလားဒေ့ရှ်ကောက်ဆက်ဘဇာမှာကာလာဝမ်ယောဂါကာကွယ်ဆေးတိုက်ကျွေးနေတဲ့အကြောင်းနားဆင်ရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒေသမှာထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေကိုစနေနေ့ကကာလာဝမ်ယောဂါကာကွယ်ဆေးဒုတိယအဆင့်တိုက်ကျွေးခဲ့ပါရဲ့။ဂျနီဗာကနေ VOA သတင်းတောက်လီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင်။
အသက်တနည်းကနေ9နှစ်ကြာကလေးငယ်တသိန်း800နီးပါးကိုကာလာဝမ်ယောဂါကာကွယ်ဆေးတိုက်ကျူးတဲ့လုပ်ငန်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဦးစီးလှုပ်ဆောင်တာပါ။ထပ်ဖြည့်ကာကွယ်ရေးအနေနဲ့နောက်တစ်ချိန်ထပ်ပြီးကာကွယ်ဆေးတိုက်ရုံးမှာပါ။အောက်တိုဘာလ10ရက်နေ့မှာကာကွယ်ဆေးတိုက်လုပ်ငန်းစတင်ခဲ့ခြင်းကပထမဆုံးတစ်ချိန်ကာကွယ်ဆေးကိုကလေးတွေတောက်ခဲ့ရပါတယ်။အဲဒီအချိန်ကအသက်တနည်းအထက်လူပေါင်း3000ချီပြီးတော့ကာကွယ်ဆေးတိုက်ခဲ့တာပါ။စိုးရွားတဲ့ပိုလီယိုရောဂါကနေကာကွယ်ဖို့အတွက်အသက်9နှစ်အရွယ်ထိကလေးငယ်တွေကိုယောဂါကာကွယ်ဆေးတိုက်ကျွေးဥမှာဖြစ်တယ်လို့ WHO ပြောခွင့်ရ Tarik Dasarevich ကပြောပါတယ်။အခုချိန်ထိတော့ကာလာဝမ်ယောဂါဖြစ်တယ်လို့အတည်ပြုထားတဲ့ဖြစ်ရမျိုးမရှိသေးဘူးလို့သူကပြောပါတယ်
။ But there is a risk and this is why we are doing this oral cholera vaccination and WHO has
ဒါပေမဲ့အန္တရာယ်ရှိနေတာကြောင့်အခုလိုကာကွယ်ဆေးတိုက်တာပါ။
ပြီးတော့ဝန်ကြီးဌာနနဲ့ပေါင်းပြီးတောက်ရည်အရေးအသွေးစောင့်ကြည့်လေ့လာတဲ့ဓာတ်ခွဲကန်တစ်ခုကို WHO ကဖွင့်ထားပါတယ်ဒုက္ခသည်စခန်းအမျိုးမျိုးကရယူခဲ့တဲ့တောက်ရည်နမူနာအမျိုးမျိုးကိုသတ်မှတ်ကာလအတွင်းဓာတ်ခွဲစမ်းသပ်တာမှာ18ရာခိုင်နှုန်းပဲဘင်္ဂလားဒေ့ရှ်နဲ့ WHO ရဲ့စံနှုန်းတွေနဲ့ကန့်ညီတာကိုရလဒ်ဒီမှာတွေ့ရပါတယ်
။အော်ဂိုလာနောင်မန်ကလေးကနေဆိုရင်မြန်မာနိုင်ငံတွင်အကြမ်းဖက်အခြေအနေတွေကနေထွက်ပြေးပြီးကောက်ဆက်ဗဇားကိုရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ6သိန်းကျော်သွားပါပြီ။သူတို့တွေဟာပြည့်ကျက်ညစ်ပတ်ပြီးတန်ရှင်းမှုမရှိတဲ့ဖြစ်တယ်လို့စောက်ထားတဲ့စခန်းတွေမှာနေကြရတာကြောင့်ကာလာဝမ်ယောဂါနဲ့တခြားယောဂါပွေဖြစ်နိုင်တဲ့တကယ့်အခြေအနေမျိုးမှာရောက်နေကြတာပါ။ပြင်းထန်တဲ့ဝမ်းရည်သွားယောဂါပြန့်နှံ့ဖြစ်ထားဘူးလေလို့ဂျာဆာရီဗစ်ကပြောပါတယ်။လက်ရှိမှာတော့ဓာတ်ခွဲစမ်းသပ်မှုတစ်ခုမှမကာလာဝမ်းယောဂါဖြစ်တာမတွေ့ရသေးပါဘူး။အစိုးရရဆုံးကျန်းမာရေးအန်ဒရီကတော့အသက်ရှူလမ်းကြောင်းမှာပြင်းထန်တဲ့ပိုးဝင်ရောက်မှုတွေနဲ့ဝတ်သက်ယောဂါတို့ပဲဖြစ်တယ်လို့ WHO ပြောခွင့်ရထာရစ်ဂျာဆာရီဗစ်ကပြောပါတယ်ခင်ဗျာ။
ကိုတော်တော်သိပြပြသွားတာပါရှင်။အခုမြမအရေးတုံ့တက်ချက်ကိုနားဆင်ကြရပါတော့မယ်။အိန္ဒိယဘင်္ဂလားဒေ့ရှ်မြန်မာတရုတ်ကိုဆက်သွယ်မဲ့စီးပွားရေးစင်ကြမ်းမှာရခိုင်ပြည်နယ်ပြည်ထနာဝင်လာတဲ့အတွက်ဘင်္ဂလားဒေ့ရှ်ရဲ့အရေးပါမှုဟာရော့နေသွားပုံရကြောင်းဥအောင်ခင်ဝေဖန်တုံ့တက်ပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင
်ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာ BCIM လေးနိုင်ငံစီးပွားရေးစင်ကြမ်းတည်ဆောက်ရမှာရခိုင်ပြည်နယ်မြောက်ပိုင်းပြဿနာဟာစိုးရင်စရာမရှိဘူးလို့တရုတ်ကယူဆပုံရပါတယ်။ရခိုင်ပြည်နယ်ငြိမ်းချမ်းရေးအတွက်မြန်မာအစိုးရဆောင်ရွက်နေတာတွေကိုထောက်ခံကြောင်းတရုတ်ကွန်မြူနစ်ပါတီထိပ်တန်းအရာရန်တဦးကအောက်တိုဘာ27ရက်နေ့ကဘေကြီးမှာကြေညာပါတယ်။မြန်မာအစိုးရဟာပြင်ပအခုအညီမပါဘဲကိုယ်ပြဿနာကိုရှင်းနိုင်စွမ်းရှိတယ်လို့တရုတ်ကယူကြည်ကြောင်းနိုင်ငံခြားကဆွတ်ဖက်လို့ပြဿနာပြည်နေတာမျိုးမရှိသေးကြောင်းပြောဆိုပါတယ်။အိန္ဒိယအစိုးရကလည်းမြန်မာအစိုးရဘက်ကရည်တည်ကြောင်းဝန်ကြီးချုပ်မိုဒီမြန်မာပြည်ကိုလာရောက်စဉ်စက်တင်ဘာလအစောပိုင်းကပြောသွားပါတယ်မြန်မာဟာတရုတ်ရဲ့အနောက်ဘက်ဇင်းကြံအတွက်အရေးပါတယ်လို့အိန္ဒိယရဲ့အရှေ့ဘက်ဒန်းစင်မှလည်းအရေးကြီးပါတယ်မိုဒီအစိုးရရဲ့အရှေ့ဘက်ဒန်းစင်အောင်မြင်ရင်းပါမြန်မာဟာအဓိကကြပါတယ်ကရဇန်ဘက်ဆိုပို့ဆောင်ရေးစီမံကိန်းအောင်မြင်ရင်းနဲ့အရှေ့မြောက်နယ်စပ်သဘုံနင်းနင်းရေးမှာမြန်မာနဲ့ပူးပေါင်းဆောင်ရွက်မှုကိုအိန္ဒိယကအားကိုးနေရတာကြောင့်အိန္ဒိယဟာအနောက်တိုင်းကိုတန်ရောက်မလိုက်နိုင်ပါဘူ
းမြန်မာပြည်မှာတရုတ်အရင်အနှီးအားကောင်းလာလေလေအိန္ဒိယအဖို့နေရထိုင်ရခက်လေလေဖြစ်နေပါတယ်တရုတ်ယင်းနှီးငွေကဒေါ်လာတန်ပေါင်း1000ခွဲရှိပြီးအိန္ဒိယဟာဒေါ်လာတန်950သာယင်းနှီးထားပါတယ်တရုတ်ဒီပြည်လုံးရဲ့နှစ်စဉ်အသတင်ထုတ်လုပ်မှုဟာအိန္ဒိယထက်5ဆလောက်ပိုများတာမို့တရုတ်ကိုမမှီတာမထူးဆန်းတယ်လို့ဖြစ်နေပါတယ်။အိန္ဒိယရဲ့အကြီးမားဆုံးစီမံကိန်းဟာဒေါ်လာတန်900ရင်းထားတဲ့ကလဒန်ဘက်ဆုံတည်ယူပို့ဆောင်ရေးဖြစ်ပါတယ်။မီဇိုရန်ပြည်နယ်ကိုစစ်တွေစိတ်ကန်းကတဆင့်ကလကတာနဲ့ဆက်သွယ်မှာမို့အရှိစီးပွားရေးဇင်းကြံအောင်မြင်ရေးအတွက်ရေးကြီးပါတယ်။2008ခုနှစ်မှာစတာမို့2015မှာပြီးစီးမယ်လို့ခန့်မှန်းပေမဲ့ဇယိတ်6ဆပုံမှုကုန်ကြပြီး2019ရောက်မှပြီးစီးလိမ့်မယ်လို့မျှော်လင့်ရပါတယ
်။ကာဇန်ဘက်ဆုံတည်ယူပို့ဆောင်ရေးစီမံကိန်းဟာအိန္ဒိယအစိုးရရဲ့ဘက်ဆုံညံပြင်းမှုကိုတက်တည်ပြတယ်လို့ဖြစ်နေပါတယ်။စီမံကိန်းလေးလာတုံ့တက်ချက်မှားယွင်းမှုရင်းနှီးငွေမလုံလောက်မှုစီမံခန့်ခွဲမှုညံပြင်းမှုတာဝန်ခံခြင်းကင်းမဲ့မှုမြေကြောင်းအခြေအနေကိုမသိနားမလည်မှုစောက်ရမဲ့လမ်းအတိုင်းအတာမှားယွင်းမှုစတာတို့ကြောင့်ကာဇန်စီမံကိန်းပြီးစီးဖို့အများကြီးလိုပါသေးတယ်။နာမည်ကြီးသလောက်အလားအလာမရှိဖြစ်နေပါသေး။ရခိုင်နယ်သားကိုအကျိုးပြုမယ်လို့အိန္ဒိယကဆိုပေမဲ့လက်တွေ့ပူးပေါင်းဆောင်ရွက်တာမျိုးမတွေ့ရသေးပါဘူး။မိုရေးမန္တလေးမဲဆောက်ကာလန်စီမံကိန်းမှလည်းမျော်မှန်းတယ်လို့ဖြစ်မလာတာတွေရှိပါသေး။အိန္ဒိယအရှေ့မြောက်ဖွံ့ဖြိုးရေးမှာမြန်မာဟာအဓိကကျပေမဲ့အိန္ဒိယဟာထိထိရောက်ရောက်မဆောင်ရွက်နိုင်သေးတာတွေ့ရပါသေး။
အိန္ဒိယကကြံ့ကြာနှေးကွေးသလောက်တရုတ်ကတိကျညံဆန္ဒတွေ့ရပါတယ်။ရခိုင်ကမ်းလွန်အတွက်သဘာဝတန်ငွေနဲ့တရုတ်သင်္ဘောတင်ယူလာတဲ့ရေနံကိုယူနန်ကိုတင်ပို့ဖို့အတွက်ပိုင်လိုင်းနဲ့မဒေးရေနဲ့စိတ်ကန်းကို3-4နှစ်နဲ့ပြီးစီးအောင်တရုတ်ကဆောက်လုပ်နိုင်ပါတယ်။ပိုင်လိုင်းနှစ်ခုအတွက်ဒေါ်လာတန်2500ယင်းနှီးတဲ့တရုတ်ဟာ57ရာခိုင်နှုန်းပိုင်ဆိုင်ပါတယ်။ ရေနံပိုက်49ရာဂိုင်နှုန်းနဲ့ဓာတ်ငွေပိုက်8ရာဂိုင်နှုန်းကိုမြန်မာအစိုးရကပိုင်ဆိုင်ပါတယ်။အိန္ဒိယကုမ္ပဏီကတော့ဓာတ်ငွေပိုင်လိုင်းရဲ့8ရာဂိုင်နှုန်းကိုသာပိုင်ဆိုင်ပါတယ်။အိန္ဒိယဟာတရုတ်ရဲ့လက်ဝေကန်အဆင့်မှာပါဝင်လုပ်ကင်နေရတာဖြစ်ပါတယ်။ပိုင်လိုင်းနဲ့ရေနံစိတ်ကန်းကိုအခြေခံပြီးကြောက်ဖြူအထူးစည်းဝါးရေးစုံကိုတရုတ်ကတည်ဆောက်ပါလိမ့်မယ်။မတ်တီငွေဒေါ်လာတန်း 8,300 လို့ခန့်မှန်းထားပါတယ်။
ကျောက်ပြူရေနဲ့စိတ်ကန်းကိုတရုတ်ကခွန်ဆယ်ရာခိုင်နှုန်းပိုက်ဆိုင်မှုသဘောတူထားပြီးကျန်30ရာခိုင်နှုန်းကိုမြန်မာဘက်ကလက်ခံမှုဖြစ်ပါတယ်။အသေးစိတ်ကူညီတာမျိုးကိုလည်းတရုတ်ကလုပ်တတ်ပါတယ်။ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ကြက်တန်း200တရုတ်ကလှူဒါန်းပါတယ်။အမေရိကန်နဲ့ဥရောပကမြန်မာအစိုးရကိုပြင့်တင်ရှုံ့ချလေးလေးတရုတ်အစိုးရဩဇာအရှိန်အဝါပိုပြီးကြီးမားလေလေဖြစ်နေပါတယ်။လက်တွေ့အကျိုးစီးပွားကိုအဓိကထားတဲ့လမ်းစဉ်ဟာတရုတ်အတွက်အစဉ်ပြေးနေပုံရပါတယ်။ NLD အစိုးရလမ်းစဉ်ကိုကြည့်ပြီးရင်းနှီးမြှုပ်နှံမဲ့အနောက်တိုင်းကုမ္ပဏီတွေသဝေသဝါဖြစ်နေချိန်မှာတရုတ်ကအဆက်မပြတ်ကူညီနေတဲ့သဘောဖြစ်ပါတယ်။အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မြန်မာတရုတ်စီးပွားရေးဇင်းကြံအောင်မြင်ရေးမှာတရုတ်အတွက်မြန်မာဟာအရေးအကြီးဆုံးဖြစ်နေပုံရပါတယ်။ရခိုင်ပြည်ထနာကြောင့်ဘင်္ဂလားဒေ့ရှ်ဟာမြန်မာလောက်အရေးမကြီးတော့တယ်လို့ဖြစ်နေပါတယ်။မြန်မာပြည်ကသာတရုတ်စီးပွားရေးဇင်းကြံအတွက်မဟာဗျူဟာအကြဆုံးဖြစ်နေပါလိမ့်မယ
်။ခုကောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာတစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေနေ့မနက်ပိုင်းမှာနှာစင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
ဒီတွင်ဘာအင်္ဂလိပ်မြန်မာကန်တာမှာမြန်မာနိုင်ငံရေးလောကမှာတုံ့နှုံနေတဲ့အီဒမ်အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံ
း in over your head
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက i and in ညအแทမှာ o v e r over y o u r your h e a d head over your head ကခေါင်းပေါ်မှာဖြစ်ပြီးစုစုခုမြဲတရက်အသေးပဲကတော့ခေါင်းအပေါ်မှာရောက်နေတာဆိုလိုတာဖြစ်ပါတယ်ဒီတုန်းက1600ခုနှစ်များကစတုံးခဲ့တာဖြစ်ပြီးထိုစဉ်ကဥရောပသားတွေအနေနဲ့ရေတိတ်မကူတတ်တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်ခေါင်းကရေမြုပ်နေတယ်ဆိုရင်ပြဿနာအကြီးကျယ်တက်တော်မယ်ဆိုရင်ရတဲ့အခြေအနေမျိုးရောက်နေတဲ့သဘောကိုဆလိုတာဖြစ်ပါတယ်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့ကိစ္စတစ်ခုခုဒါမှမဟုတ်လူတူဦးနဲ့ပတ်သက်လို့မနိုင်မနှင်းဖြစ်တာဘယ်လိုကင်တွေဖြစ်ရှိရမှမသိတာအလုတ်ဆိုရည်လေခေါင်းပေါ်နိုင်အောင်ပြဿနာတွေဝိုင်းလို့ဘာလို့ရဘာကင်ရမှမသိတဲ့အခြေအနေမျိုးဒီကိစ္စကြောင့်ခေါင်းခဲနေလို့တခြားဘာကိစ္စမှထက်သွင်းစဉ်းစားလို့မရနိုင်တဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီတော့သမ္မတဒေါ်နယ်ထရမ့်အနေနဲ့အင်ဗျူရောမှာသူ့ရဲ့ရာရှိချုပ်တွေဖြစ်အငြိမ်းစားမရင်းတပ်ဗိုလ်ချုပ်ကြီးဂျွန်ကယ်လီကာကွယ်ဌာနမှာအငြိမ်းစားမရင်းဗိုလ်ချုပ်ကြီးဂျိမ်းစ်မက်တက်စ်နဲ့မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဖြစ်ဗိုလ်ချုပ်ကြီးမက်မာစတာတို့ကိုခန့်ထားတာဖြစ်တဲ့အတွက်ကြောင့်အရင်တပ်တွေကိုအုပ်ချုပ်ခဲ့တဲ့ဒီဗိုလ်ချုပ်ကြီးတွေနေနဲ့အခုတော့ထရမ့်ကိုဝိုင်းထိန်ဖို့ကြိုးစားကြရမှာအလုတ်သိရှုံနေကြတယ်တခြားဘာကိုမှမလုပ်နိုင်ကြတော့ဘူးလားဆိုပြီးစီးရေးကျွမ်းကျင်သူတွေကပူပန်နေကြတာဖြစ်တဲ့အတွက်ကြောင့် The Political သတင်းစာကြီးက Are Trump's generals in over their heads ဆိုပြီးခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကိုပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ After a few weeks in his new job as a manager, John realized he was in over his head.
John က manager ဖြစ်ရာထူးတက်မှာစလုပ်ခဲ့ပြီးတင်းပါနေငယ်အတွင်းမှာပဲအလုပ်တွေမနိုင်မနှင်းဖြစ်နေတာကိုသဘောပေါက်လာခဲ့တယ်လို့ထိပ်ပြရပါတယ်
After a few weeks in his new job as a manager, John realized he was in over his head. Tighten the noose.
T-I-G-H-T-E-N, tighten nga, cha aung lout da, tin aung lout da. T-H-E the N-O-O-S-E, the noose ka, chua gwin phit di, sa su su nga da yai de be ka ro.ကျိုးကွင်းကတင်းလာတာဖြစ်ပါလေလူတူရဲ့လေဘေးမှာကျိုးကွင်းဆွတ်ထားခံရတယ်အ အဲ့ဒီအချိုးကလည်းတင်းလာပြီဆိုတဲ့သဘောကအဲ့ဒီအလူအင်းနဲ့တက်ထွက်ဖို့အခြေအနေနီးစပ်လာတဲ့သဘောဖြစ်ပါတယ်။ဒါကြောင့်မလို့ ADM ဆိုတဲ့တော့ white ဒီဘေကတော့လူတူအနေနဲ့တစ်ခုခုနဲ့ပတ်သက်လို့အေးအေးယူခံရဖို့ပိုးပြီးတက်တဲ့အထောက်ထားတွေခိုင်နှုံလာလို့မလှုပ်တာမရှားတာဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့လွန်လန်းသိမ့်ရှိတော့တဲ့အတွက်အေးအေးယူခံရဖို့နီးစပ်လာတဲ့သဘောမျိုးပဲဖြစ်ပါတယ်။ဒီအတွက်ကိုသမ္မတဒေါ်နယ်ထရန့်ရဲ့မင်းဆွေလှူရှားရေးမှူးဟောင်းပေါ်မန်ဖတ်နဲ့ပတ်သက်လို့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆက်ဖက်မှုရှိမရှိကိုစုံစမ်းစစ်ဆေးဖို့ FBI ရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ရောဘတ်မူလာကနေအထောက်ထားတွေစုံစမ်းနေရကနေအေးအေးနိုင်ဖို့အခြေအနေပိုနှိမ့်ဆက်လာပြီးဆိုတာကိုတွေ့ရတဲ့အတွက်ကြောင့်သတင်းစာကြီးတွေကရောဘတ်မူလာ Titans Paul Manafort's News လို့ရေးသားခဲ့တာဖြစ်ပါတယ်အခုနောက်ဆုံးရရှိတဲ့သတင်းတွေအရတော့ Paul Manafort နဲ့နောက်တူဟာနိုင်ငံတော်ကိုဆန့်ကျင်တဲ့ပူပေါင်းကြံစည်မှုနဲ့ပတ်သက်လို့အေးအေးယူမှုကိုခံခဲ့ကြရပြီဖြစ်ပါတယ်။ Titan the News ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ The Army tightened the noose around the rebels by cutting the supply lines.
တစ်တက်ကဒဝင်တွေကိုဖမ်းဆီးနိုင်ဖို့နှိစလာအောင်သူတို့တဝိုက်မှာပစ္စည်းတွေပို့နိုင်မဲ့လမ်းအားလုံးကိုဖြတ်တောက်ပစ်ခဲ့တယ်လို့ဒီပေရပါတယ်။
The army tightened the noose around the rebels by cutting the supply lines. Keep one's cool.
Keep it. Salung bang wa. K-E-E-P. Keep ka. Tara. O-N-E. Apostrophe S. One's. C-O-O-L. Cool. One's cool ga. Lut u diao ye. Ese mu. Dine mu. So ro. Sazuru hu ye. Daya. Diwe ga ro. Lut u diao ne ne. ဤစီစွာတင်းကြီးစွာဆက်ပြီးနေတာကိုဆိုလိုတာဖြစ်ပါတယ်။ EDM ဆိုတဲ့တော့ byte ဒီဘေကလည်းတိတ်မကွာထပါဘူး။စိတ်လှူရှားမှုတိတ်မပြတာ၊စိတ်ထိနိုင်တာ၊ဒေါသမထွက်တာ၊အင်ဒီမပြည့်ထိန်းထားနိုင်တာအေးအေးဆေးဆေးရှိတာကိုဆိုလိုတာဖြစ်ပါတယ်။ဒီအတွက်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson နေနဲ့သူ့ရဲ့အာရှခီးစဉ်တွင်မှပါကစ္စတန်ဟာစစ်သေးကြွတွေကိုခုံလွန်ခွင့်ပေးတယ်ဆိုပြီးထောက်ပြခဲ့တာကိုပါကစ္စတန်အစ်မအရာရှိတွေကဒေါသထွက်ခဲ့ချပိမဲ့လို့လေပါကစ္စတန်ဝန်ကြီးချာဟစ်ခါကမ်အဘာစီကတော့ဒေါသမထွက်ပဲအေးအေးဆေးဆေးပဲဝန်ကြီးတယ်လစင်နဲ့လေးနိုင်ကြအောင်တွေ့ဆုံဆွေးနွေးခဲ့ပြီးပါကစ္စတန်ဟာအမေရိကန်ရဲ့အမြင်ကိုသဘောပေါက်ခဲ့တယ်ဆိုပြီးအပြုသဘောဆောင်ဆောင်နဲ့တုံ့ပြန်ခဲ့တဲ့အတွက်ကြောင့်လေ Washington Post ရင်းစာကြီးက Pakistan's leader keeps cool amid outcry over Tillerson လို့ရေးသားခဲ့တာဖြစ်ပါတယ်ဒီလိုနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary kept her cool although she knew the decision was unfair
ဆုံးဖြတ်ချက်ကမတရားဘူးဆိုတာသူသိပြီးမဲ့လို့လေ Mary အနေနဲ့စိတ်လှရှားမှုမပြဘဲအင်ဒီဆင်နိုင်ခဲ့တယ်လို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mary kept her cool although she knew the decision was unfair.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
in over one's head, tighten the noose, keep one's cool.
တို့ဖြစ်ကြပါလေ။နောက်တင်ပါကုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။တလှလတန်းစီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ဒီလာခဲ့ကြတာပါရှင်။သောတာရှင်တွေအနေနဲ့ကျမတို့ VOA ကိုစာတိုက်ကနေတစင်ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင်ကျမတို့ရဲ့စာတိုက်လိပ်စာက VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ89ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 49ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်။ကိုအောင်လွေဦးကအစီအစဉ်ထုတ်လွှင့်ပေးထားတာဖြစ်ပါရဲ့ရှင
်။မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုင်းစီစဉ်မှာတော့ဒီအစိုးရတဲ့လက်ထက်မြမစီဝိုင်းချင်းနေနဲ့ပတ်သက်လို့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီနေ့ခွဲချော်ကြတဲ့ဒီရသားစိုးရလက်ထက်စီဝိုင်းစီမံခန့်ခွဲမှုတွေမှာအားရစရာအားမရစရာဘာတွေရှိနေသလဲလူလူချမ်းမှာစီဝိုင်းရသိတဲ့သာအပြောင်းလဲတွေတွေ့နေရပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးချင်ပါတယ်ဒီပြည်နိုင်ဆွေးနွေးပေးမဲ့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီစီဝိုင်းကော်မတီဝင်ဦးမင်းခင်နောက်မြမအရေးသုံးသက်သူဦးစီရသူတို့လည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့ဒီမြမ Insider စီဝိုင်း Channel ကနေပြီး3လတကြိမ်လောက်တဲ့ဒီစီဝိုင်းဆိုင်ရာယုံကြည်မှုအညွှန်းကိမ်းမှာတော့ဒီလက်ရှိစိုးရတဲ့စီဝိုင်းစီမံခန့်ခွဲမှုဟိုကောင်းတယ်လို့ဖြေတဲ့သူက12ရာခိုင်နှုန်းရှိပြီးတော့58ရာခိုင်နှုန်းကမကောင်းမှုဆိုပြီးတော့သဘောထားပေးတာတွေ့ပါတယ်။နောက်တမနာဦးသိန်းစင်စိုးရတဲ့တက်ကစီဝိုင်းစီမံခန့်ခွဲမှုကောင်းတယ်လို့ဖြေတဲ့လူက46ရာခိုင်နှုန်းရှိပြီးမကောင်းပြောတဲ့လူက19ရာခိုင်နှုန်းရှိပါတယ်။ဒီစစ်တမ်းမှာပဲဒီအစိုးရနှစ်ခုစလုံးလက်ထက်မှာပုံမှန်ပဲလို့ပြောတဲ့သူကလည်း28ရာခိုင်နှုန်းရှိနေတယ်တွေ့ရပါတယ်။ဒါနဲ့တစ်ချိန်တည်းမှာပဲပေါ့လေဒီကမ္ဘာပံထုတ်တဲ့2018အတွက်စီဝိုင်းလုံးလုံးကောင်းလို့ကောင်းတဲ့နိုင်ငံစင်းမှာဆိုရင်လေမြန်မာနိုင်ငံကအဆင့်တစ်ဆင့်နှိမ့်ပြီးတော့181အဆင့်ကိုရောက်သွားပါတယ်ဆိုတော့ဒါရင်းနဲ့ပတ်သက်လို့ကျွန်တော်ဒီအရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဗီယာသဘောထားကိုအရင်ကြားချင်ပါတယ်အရင်ဆုံးဆရာဦးမင်းခင်ဟိုသဘောထားကိုကြားချင်ပါတယ်ကျွန်တော်ပြောမယ်ဆိုရင်တော့ပေါ့လေဒီ NLD အစိုးရရဲ့တက်တန်းဆိုတာဒီပြီးခဲ့တဲ့အရင်အစိုးရတက်တန်းအဲထောက်ဝတ်တာအခုလောလောဆယ်မှာတော့မရှိသေးပါဘူးနှစ်နှစ်တောင်မပြည့်သေးဘူးဆိုတော့ဒါရင်းမဲ့လည်းပဲလက်တော်ချင်းမှာဒီစီဝိုင်းမှာဘလို့အဟန်တားတွေအခက်အခဲတွေရှိနေလို့ဘလို့ပေါ်လီအားမရစရာချင်းတွေကြုံနေရတယ်လို့သုံးသပ်နိုင်မလဲဆရာ
။လက်ရှိစီဝိုင်းမှာကျွန်တော်တို့အစိုးရအကြောင်းနဲ့ဖြစ်တာပြီးရနောက်ပိုင်းအဓိကဒီနေ့ NLD အစိုးရအနေနဲ့လောကကံကတာကတော့ကျွန်တော်မြင်တာတော့လမ်းကြောင်းအမှန်ပေါ်ကိုပြန်ပြီးတော့တင်ရေးပဲ။ဆိုတော့ကစီဝိုင်းရေးနဲ့စီဝိုင်းရေးနဲ့ပတ်သက်တဲ့ဒီဥရီစုမှုဓာတ်တွေဆက်ရအစိုးရရဲ့ဟလာစီမံခန့်ခွဲဓာတ်တွေကဒီကရာဥရီစုမှုကြီးနဲ့ပတ်သက်သွားတဲ့လမ်းကြောင်းအမှန်ပေါ်မှာဟိုလုံွေပြတာမျိုးကစားဒီအခြေအနေအဲ့လိုအခြေအနေတွေကိုကျွန်တော်တို့ပြန်ပြီးတက်မှတ်ရတာကအဓိကအလုံးဖြစ်ပါတယ်။နောက်တော့ဒီဝါကြီးက2015တည်းကမြန်မာနိုင်ငံစီးပွားရေးချလာခဲ့တာကျွန်တော်တို့သိတတ်ချင်းညာအဲ့တော့ဒိဋ္ဌာကဒီ2069မှာဒိဋ္ဌာကတက်ရောက်လာတဲ့အခါကျတော့တိုင်းပြည်သားအနေနဲ့ကဟိုစီးပွားရေးအကြောင်းလေးကိုခံစားပြီးတော့ချင်းတခုဆောက်ရတဲ့ပြီးပြီကိုမမြင်ရသေးကြလေအကြောင်းတခုဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အမှန်တမ်းပြောရင်ကျွန်တော်တို့ဆက်ဆံရဆွေးရရေးစီမိုင်းနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုကကျွန်တော်တို့ဒီအနေနဲ့တော့မလုပ်ခဲ့နိုင်သေးဘူးအဲ့တော့ဒီစားကလည်းချင်းရှားတဲ့အကြောင်းတခုဖြစ်ပါတယ်နောက်တစ်ခုကတော့လက်တွေ့အကောင့်တွေပေါ်တဲ့နေရာမှာအခက်အခဲတားရှိနေကျွန်တော်တို့တွေ့နေရတာဒါကလက်ရှိချင်းမှာပြင်အဓိကဖြစ်နေတဲ့တားရှိလို့ကျွန်တော်ပြောရမယ်နောက်ဒါကိုကျွန်တော်တို့မလုပ်နိုင်ပြီလားတိရအောင်မတိုင်းကျနေပြီလားလေဘူးယူကြည့်ရအကြောင်းတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ကျွန်တော်ကိုစီသူ့ရဲ့သဘောထားခင်ဗျာဒီအစိုးရတက်လက်ထက်စီမံခန့်ခွဲမှုတွေအပေါ်မှာအားမလိုအားမရဖြစ်နေရတဲ့အကြောင်းရင်းတွေဘာတွေလို့သုံးသပ်နိုင်မလဲကိုစီသူ
တောက်ဆက်ရင်းမှာဒီစီးပွားရေးအပေါ်မှာပေါ့လေကျွန်တော်တို့လေးမထောက်ဆိုတဲ့သဘောလေးတွေလူရဟိုခံစားနေသွားတယ်အဲပထမ6လလောက်ပါလေဆိုတော့ကြာတော့အဲ့ဒီခံစားချက်ကဘာနဲ့ထပ်ပေါင်းသွားလဲဆိုတော့ဟိုဒီတောက်ရည်တွေဘာတွေကိုတင်းကျပ်လိုက်တာတော့ဘာလို့ပေါ့နော်ဆိုတော့အဲ့လိုမျိုးဘူကတချို့နဲ့ပေါင်းသွားတဲ့အခါမှာအစီဝါရေးကိုတော့ဟိုပြစ်ထားပြီဆိုတော့စိတ်ပေါ့နော်ဆိုအဲ့စိတ်ကရောက်သွားရင်အဲ့စိတ်ပေါ့နော်ပါဆက်ချင်ပေါ့ပါဆက်ချင်ရောက်သွားတဲ့အခါကျတော့နောက်တခြားအားချတဲ့မူဝါဒတွေဘာတွေမှာလဲလူကအယုံကြည်အဲရော့သွားတယ်ရော့သွားတဲ့အခါကျတော့နောက်ပိုင်းကျတော့ပြန်သဘောပေါက်တယ်ပြန်သဘောပေါက်ပြီးတဲ့အခါကျတော့သူရအနေနဲ့ကဒါပြန်ပြီးတော့မှန်ကန်တဲ့မူဝါဒတွေချဖို့ကျွန်တော်တို့ကြိုးစားတယ်ပေါ့နော်စီဝါရေးကိုလည်းဒီကတည်းကဆိုပြီးတော့ဒါတိတ်ဆုံးကောင်းဆောင်ဒွန်ဆန်းစုကြည်ကိုအရင်ဖတ်ပြောရပါလေ။ဒါပေမဲ့အဲ့ချိန်မှာတော့ဘာဝင်သွားလဲဆိုတော့ question version ပေါ့ဒီကနရူးမြင်ကကျွန်တော်တို့ဆွဲမြဲသွားပြီးတဲ့ခါကျတော့အဲ့ဒါကိုလိုက်ပြီးတော့ဖြတ်နေရတာပေါ့နော်။အဲ့ဒါတစ်ခုပဲ။နောက်တစ်ခုကတော့ဘာလဲဆိုတော့ဒီစီးပွားရေးလိုရတာက ဒါဒီတွေ့ရတဲ့တော့ကောင်းလာမယ်ဆိုတဲ့ဒါမျှော်လင့်ချက်ကလည်းကျွန်တော်တို့ရှိနေတယ်အရင်တွေ့ရတဲ့ဘက်ကလည်းကောင်းလာတာလေးရှိတယ်ပေါ့နော်နောက်ဆုံးတစ်နှစ်နည်းနည်းလောက်မှကောင်းလာတာလေးရှိတဲ့ခါကျတော့အဲ့မှာလည်းလူတွေက expectation ပဲလေဒီမျှော်လင့်ချက်ကလည်းကျွန်တော်တို့မြင်နေတယ်အဲ့မှာမြင်နေတဲ့အခါမှာခုနကပြောခဲ့တဲ့ဒီဥစားပေးဒီဘဝကိုဥစားပေးမယ်ဆိုတဲ့အတန်မကြားတဲ့ခါကျတော့လူတွေစိတ်ထဲမှာအကူကစိတ်ကကံစားချက်ကဒါညှော်လင့်ချက်ကမြင့်နေတဲ့အချိန်မှာတကယ်ပြည့်လို့ရတဲ့အခါကျတော့အဲ့လောက်မဟုတ်ဘူးဆိုပြီးတော့သူကထင်သွားတော့အဲ့နှစ်ခုကျွန်တော်တို့ပေါင်းသွားတယ်ခုနပြီးတဲ့အခါကျခုနပြောရဲစောက်လို့ရည်တွေပေါ့စောက်လို့ရည်တွေဒီကံတင်ချက်လိုက်တဲ့အခါကျတော့ဟိုတင်ချက်တင်တာလည်းပါတယ်တချို့ဟာတွေကအစ်စ်ပါလာတာရှိတဲ့အခါကျတော့စောက်လို့ရည်ဆက်တာလည်းကန့်သွားတယ်ပေါ့နော်၄၅၆လလောက်ကန့်သွားတဲ့အခါကျတော့အဲ့မှာလည်းကာဆူရည်တွေတင်တော့ဒါစောက်လို့ရည်ကန်တာတော့ပါလို့သူကအလုတ်ကန်အများဆုံးရတဲ့နေရာဖြစ်တယ်ဟိုခုနကလို့အပေါ်ဆုံးကနေပြီးတော့အောက်ဆုံးကျွန်တော်တို့ပယံပါညာပေါ့လေအလုံချမ်းသမားကြီးရတဲ့အလုံရတဲ့အလုံဖြစ်တယ်ဆိုပြီးတော့ဒါမြင့်တင်ကြတာများတယ်ကျွန်တော်တို့ဘက်မှာကျတော့ဒီဟာဒီမှာကျတော့ဒီ2016အဝယ်မှာကြောင်းမြန်လို့ကျွန်တော်တို့ဖြစ်သွားရောပေါ့ဆိုတော့အဲ့ဒါလေးပေါင်းပြီးတော့အခုလောလောဆယ်ခံနေရတဲ့မြန်မာတွေအခုတော့တဖြည်းဖြည်းတော့ကျွန်တော်တို့လမ်းပေါ်တော့ကျွန်တော်ပြန်ရောက်လာပြီပေါ့လေ
ဟုတ်ကဲ့
ဒါပေမဲ့အရင်ချိန်ကကျွန်တော်ရှိနေသေးတယ်ပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအရင်သမရဦးသိန်းစင်လက်ထက်မှာဒီစီဝိုင်းကိစ္စရမှာအကြံပေးတာဝန်ယူခဲ့ဘူးတဲ့ဒီစီဝိုင်းပညာရှင်ဒေါက်တာဇော်ဦးကိုလည်းကျွန်တော်ဆွေးနွေးဖို့ဖိတ်ပေးမယ်။သူကဒီအချိန်ခက်ခဲကြောင့်သူ့သဘောထားကိုကျွန်တော်တို့ကြိုပြီးတော့ပဲယူခဲ့ရပါတယ်။ဆိုတော့သူကတော့ဒီအရင်ဆိုးရနဲ့အခုဆိုးရလက်ထက်ကြုံရတဲ့ဟိုကွာခြားချက်တချို့ကိုပြောထားတာရှိပါတယ်
။ဒီအားပါချက်အားနည်းချက်တွေကတော့ဒါအဆုံးအတိုင်းပါရှိကြပါတယ်ဆိုရင်အရင်ခေတ်ကတော့ကျွန်တော်တို့ဒီနှစ်နှစ်အတွင်းမှာလည်းရင်းရင်းရေးကူစားပြီးဆောင်ရွက်ခဲ့ပါတယ်။အဲ့တော့ဒါကြောင့်မလို့ပြီးခဲ့တဲ့ကာလတုန်းကလည်းဒါငင်းငင်းနဲ့ငင်းငင်းကြီးပြည်ကြောင်းလည်းလုပ်ငန်းတွေဦးစားပေးဆောင်ပြီးတော့မှစီးပွားရေးကြီးကြောင်းလည်းဆွေးနွေးတာ2013လောက်မှာစတင်ဆောင်ရွက်လာဖြစ်တယ်။အဲ့ဒီကြောင့်မလို့ကျွန်တော်တို့အနေနဲ့ဒီအခုကာလကိုကြည့်မယ်ဆိုရင်ဒါနှစ်နှစ်ကြာတယ်ဆိုတဲ့အချိန်ဟာဒါပြီးခဲ့တဲ့ဆိုရနဲ့ရှင်းမယ်ဆိုတဲ့ဒီလိုမျိုးချိန်ရလေးရှိပါတယ်။သို့တော့အခုလက်ရှိဆိုရရင်အားသာချက်ကနိုင်ငံတကာရဲ့အားပေးထောက်ခံမှုကိုဆက်ဆက်ချင်းစနစ်မှာပဲလုံးဝရယူနိုင်ခဲ့တာဖြစ်တယ်။သို့သောအခုအချိန်မှာတော့ဒီနိုင်ငံတကာထောက်ခံမှုတော်တော်များများဟာညှိနှိုင်းသွားတာကိုတွေ့ရမှာဖြစ်ပါတယ်။အဲ့တော့ပြီးခဲ့တဲ့ဆိုရလက်ထက်တော့နိုင်ငံကထောက်ခံမှုဟာဆက်ဆက်ချင်းမှာလုံးဝမရခဲ့ပါဘူး။မရခဲ့တဲ့အကြောင်းတချို့သောပြည်ကောင်းတဲ့လုပ်ငန်းတွေဟာလက်တွေ့အလုံးနဲ့သက်သေပြပြီးတော့မှပဲနိုင်ငံတကာထောက်ခံမှုနဲ့နိုင်ငံတကာအားပေးကူညီမှုကိုရအောင်ပေါ့နော်။ဆောင်ရွက်ရတဲ့အပိုင်းလေးတွေတွေ့ရပါတယ်။အဲတော့အဲ့ဒီတွေ့ကြုံနေကြည့်မယ်ရှင်က2012လောက်မှာကြာမှာကျွန်တော်တို့နိုင်ငံတကာဖွံ့ဖြိုးမှုမိတ်ဆက်တွေနဲ့စတင်ဆွေးနွေးပြီးတော့မှ2013ကြာမှာနေပြည်တော်သဘောတူညီချက်ကိုကျွန်တော်တို့ရယူနိုင်ခဲ့တာဖြစ်ပါတယ်။ပြီးရင်တော့နောက်ဆုံးဖြတ်ကိုကျွန်တော်တို့ဒီသူ့ရဲ့ကြောင်းလေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နိုင်ခဲ့တာပေါ့နော်အဲတော့အခုအနေထားနဲ့ကြည့်မယ်ရှင်လေဒါသူဆိုတဲ့ကပြောထားတဲ့အတိုင်းပေါ့နော်အလုံးနဲ့သက်သေပြမယ်ရှင်ဒီချိန်မှာစပြီးတော့သက်သေပြနိုင်မယ်ဆိုရင်တော့နောက်သုံးနှစ်မှာပြန်ပြီးကောင်းလာမယ်ရှင်လေဒီချိန်ရှိသေးတယ်ရှင်ဒီဆောင်ပြောကြပါတော့
ဟုတ်ကဲ့ဒါတော့ဒေါက်တာဇော်ဦးပြောတာကကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကုတ်တချို့လည်းအလှည့်ပေးချင်ပါတယ်။တူဦးကတော့ဒီဟိုစီးပွားရေးလုပ်ငန်းရှင်တူဦးလည်းဖြစ်တဲ့ဦးစောစောဦးပါ။ဦးစောစောဦးအနေနဲ့ဒီလုပ်ငန်းဟိုဒီစီးပွားရေးကိစ္စနဲ့လည်းဆက်နွယ်နေတယ်ဆိုတော့ဒီလုပ်ငန်းရှင်တူဦးအနေနဲ့တွေ့ရချင်ရတဲ့အခက်အခဲတွေပဲဖြစ်ဖြစ်ဟိုတွေ့ရင်မြင်ရင်လည်းဟိုပေါ်လေဟိုမူဝါဒတွေပဲဖြစ်ဖြစ်ပါဝင်ဆွေးနွေးလို့ရပါတယ်ခင်ဗျဦးစောစောဦးပြောတာ
။ဟုတ်ဟုတ်ကဲ့ခင်ဗျဟိုကဒီအခုဆွေးရတဲ့ဘက်မှာကျတော့ပါတော့လေဒီကျွန်တော်ဒီအရင်အတုကလေဒီအဝိဇ္ဇာမှုကြတော့လေနင်းသွားတယ်မရှိတော့ဘူးပြသူ့ဝင်နေပြောလို့ဆိုလို့ရတယ်ဒါပေမဲ့ကြေတနာတစ်ခုကဘာဖြစ်လဲဆိုဆုံးဖြတ်ချက်ချမှုကြတော့နင်းနီး delay ဖြစ်တဲ့အပိုင်းတွေလည်းရှိတယ်ကြည့်ကြတော့လောကကြီးဟာလေးကြအဲ့မှာမနေနောက်နေတာပေါ့နော
်ဟုတ်ကဲ့
အဲ့မှာကျွန်တော်တို့တကလေးမလေးရာသရွေးကဏ္ဍနဲ့ပတ်သက်လို့ကျွန်တော်တို့ဒီတင်တဲ့ကြိုးကိစ္စလေးတွေလည်းရှိတယ်ကြည့်ကြတော့ဥမာတက္ကသိုလ်ဝန်ကြီးကဏ္ဍအဆင့်တင်တဲ့ခါကျတော့ဥမာကျွန်တော်မိုးရရာစီမှာလုံးဝကိစ္စတွေကမလုံးနိုင်တဲ့ဒီလိုမျိုးလွတ်သွားတဲ့အမျိုးလေးရှိရပေါ့နော်ဒီကျိုးလူကူအောင်ဆောင်တဲ့ကိစ္စမျိုးလေးတွေမှာဒါမျိုးလေးတော့ရှိတယ်ကြာဒါပေမဲ့ပိုကောင်းတာကတော့ဒီဆိုရလက်ကမှာဒီသက်သန်ကြီးကတော့သူကလုံးကျင်ကျင်လေးလည်းရှိတယ်ဒီဆိုရလူကြီးတွေကပုံနေလည်းရှိတယ်အရင်ဆိုရလက်ထက်တော့ပိုပြီးတော့ကောင်းတယ်ကြာဟုတ်အဲတုံးကျတဲ့လူတခုနည်းနည်းနေနေတာလေးတော့ရှိတယ်
โอเคကျေးဇူးပါဆိုတော့ဟိုကိုနောက်တူရှိပါသေးတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံကတူကမြန်မာပြည်ရပါပဲကိုဟိုဥမင်းမင်းမှာဥမင်းမင်းရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုခုပြောတဲ့အားကြီးကိုကျွန်တော်ကြားပါတယ်အဲ့တော့ကျွန်တော်ကဟိုကျွန်တော်တို့ကနိုင်ငံရေးတမားဆိုတော့ဒီဟိုကပ်ပြက်ပြက်လေးနဲ့ကပ်ဟိုနည်းနည်းလေးရှင်းရှင်းလေးကျွန်တော်တို့ကပြောကျင်တယ်ဗျာနော်ဟိုနည်းနည်းလေးဘယ်လိုဟိုဘယ်လိုပြောရမလဲဆိုတော့ဆက်ရှိဒေါ်စန်းစုကြည်ကိုတက်လာတဲ့နောက်ပိုင်းမှာလည်းဟိုစီးပွားရေးဟာဟိုပွင့်ကြကြနေတာဗျာဟိုကျွန်တော်အစ္စတန်နယ်ကိုတွားကြည့်လို့မရဘူးဗျာကျွန်တော်ကအင်တာနယ်ကိုကြည့်ရမှာပေါ့ဆိုတော့ဟိုအစ္စတန်နယ်ကိုဒီကနိုင်ငံရေးရာကိုပြောမှာလေဗျာနော်ဟိုဘယ်လိုကတော့ဘယ်လိုနောက်10နှစ်ဟိုအချိန်ပေးရမယ်လို့15နှစ်အချိန်ပေးရမယ်နိုင်ငံနိုင်ငံတည်တောက်တဲ့အခါမှာဒါလည်းဘူးနဲ့အချင်းတူတင်းမှာတိကျလို့မျိုးဒါရီကပြောပါစေဒါပေမဲ့ခဏကိုယ့်နိုင်ငံကဒီလိုဘယ်လိုခံစားနေရလဲဒီလိုအတန်အုံတွေတွေ့ရှာနားထောင်ရမယ်နော်နောက်ပြီးတော့ဒီအခွန်အုပ်တွေကိုယ်တို့ဒီပြည်ကလူတွေလုပ်ငန်းရှင်တွေအခွန်အုပ်ဒီအခွန်ဘိုင်းဆိုင်ရာတွေတအားတုံးမြင့်ကောက်ခံလာတဲ့အခါကျတော့ပြည်ကလူတွေတော့တဖြည်းဖြည်းနဲ့ဒီမှာဟိုမလဲပတ်တော့ဘူးဗျာမလဲပတ်တော့ဗျာနောက်ဆုံးအဲ့လုပ်ငန်းရှင်တွေမလဲပတ်တဲ့အခါကျတော့အခြေခံလုံးသားတွေပါတွားပြီးအကုန်လုံးဖြစ်ကုန်တော့တယ်အဲ့တော့ကျွန်တော်ပြောချင်တာကဒီလေအကုန်တအားကောက်ဖို့မကြိုးစားပါနဲ့နိုင်ငံတကာကို invest လုပ်နိုင်မဲ့လူတွေကိုစာနာဖိတ်ကြပါနော်အဲ့တော့တွားပြောဒါလုံးတွားကျွန်တော်ပြန်ပြီးတော့ဟိုပြောနေမယ်ဗျာဟိုကျမတို့ကလုတ်ပိုင်ခွင့်ရမရှိသေးဘူးဒီလူမျိုးတွေကာပါပေးလို့မရဘူးဗျာနိုင်ငံရေးလုပ်တဲ့အနေအထားမှာဟိုအာဏာပြည်သူကအာဏာသူပြည်ပြည်ဝပေးလိုက်ကြီးဗျာကျွန်တော်တို့ပြောချင်တာကဒီသူ့အာဏာပြည်ဝဒီပေးလိုက်တဲ့ opportunity ပေါ်မှာဒီပြည်ရေးချာချာအပ်လိုက်ကြလို့ရမယ်ဗျာ
ဟုတ်ကဲ့
ဒီကူတော့မှပြည်သူရှိတယ်ဗျ။အဲ့တော့စိုးစိုးကဟိုပြောလို့ကောရော်ရဲရော်ရဲဟိုဆုံးဖြတ်ချက်တည်လို့စိုးစိုးကအခုတယောက်ပြောရဲပါပါ။တို့လိုမျိုးကပ်ပြက်ပြက်သာသာလေးလှုပ်ရှင်ခြင်းနဲ့ပေါ့ဗျာကျွန်တော်တို့က
ဒါ
ဆိုတော့အခြေခံတန်းစားပါကအခုကျွန်တော်တို့ဆိုပြတာဟိုဟိုဒါဟိုဟိုပို့အိတ်ကြီးကိုစိုက်ပြီးတော့ဟိုကျွန်တော်မှဒါအဆောင်ကြီးငှားပြီးတော့ကျွန်တော်တို့လုံစားနေတဲ့လူတွေဗျာကျွန်တော်တို့လူတွေကပြဿနာမရှိဘူး။ဒါပေမဲ့အခြေခံလူတွေကမှညဆယ်နေပြီးလို့ကျွန်တော်ချက်ကလေးကျွန်တော်တို့အလိုက်တွေ့ရရင်ကျွန်တော်တို့ကဒီ business ကျွန်တော်တို့ကအများကြီး predict တွေ့နေတဲ့ခါကျတော့အဲ့တော့ပြည်သူတန်ကိုပြည်သူချာနားထောင်ပါပြည်သူဘာဖြစ်နေလဲ
ဟုတ်ကဲ့ခြေစ
မ်းပါ line တွားရင်တော့တွေ့ကြည့်ပုံပေါ်မှာအများကြီးနဲ့နားတွားလိမ့်မယ
်ကျွန်တော်ကဒါဟုတ်ဟုတ်ကဲ့ပါကိုမင်းကျေးဇူးပါကျွန်တော်ဒါနဲ့ပတ်သက်လို့ကိုစေရီသူရဲ့သဘောထားကိုကြားချင်ပါတယ်ကိုစေရီသူဘလို့ထင်းနေဆက်စောရသူတို့ဒီအခွန်ထုတ်ကိစ္စတွေပြောသွားတယ်ဆက်စောရဒီစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဦးဆက်စောဦးကဆိုလို့ရှိရင်လည်းဒီလိုပေါ့လေဒီစီးပွားရေးမှာတော်တော်လေးမူဝါဒတွေချမှတ်တဲ့နေရာမှာတော်တော်လေးလည်းမရှိတဲ့ကိစ္စမျိုးတွေသူကထောက်ပြသွားတယ်ဆိုတော့ဒီ NLD စိုးရလက်ထက်မှာဒီလိုမူဝါဒရေးရပိုင်းနဲ့ပတ်သက်လို့ပေါ့လေဟိုလုံနေတဲ့ခြင်နေတဲ့ကိစ္စတွေကကိုကဟိုလက်တွေ့ချင်းနေတဲ့ကွာချက်တွေရှိနေတာ
အခွန်ကတော့ကျွန်တော်တို့အခုလောလောဆယ်လူကြောအများဆုံးဖြစ်နေတာပေါ့နော်ဆိုတော့အဓိကတော့ကျွန်တော်တို့ဒီမှာ informal economy ပေါ်တဲ့ဟိုတရားဝင်မဟုတ်တဲ့စီးပွားရေးပေါ့နော်တရားဝင်မဟုတ်တဲ့စီးပွားရေးဆိုတာဟိုကမဟုတ်ပါဘူးဒီမျိုးစီးပွားပါညာတို့ကမဟုတ်ပါဘူးဒီပတ်ပုံတင်မထားတဲ့စီးပွားရေးကိုဘာလို့လဲကြီးတဲ့အခါကျတော့ဒီ formal economy တွေကပုံကိုယ်တွေပေါ့လေဒီဆိုင်နဲ့ကနားနဲ့လုပ်တဲ့လူတွေသူတို့တွေကကျတော့မှတ်တမ်းဝင်နေတော့သူကအခွန်တွေပေးနေရတယ်ဒီလူတွေကကျတော့မပေးရဘူးဆိုပြီးတဲ့အခါကျတော့အခွန်တော့စီးကြတာတော့စီးကြပါသို့တော်လည်းအကုန်လုံးပါအောင်စီးကြပါဆိုရဲအတန်ကတော့ကျွန်တော်တို့ကြားနေရတယ်ပေါ့လေအဲ့ဒါတခုပေါ့နောက်တစ်ခုကတော့ခွန်ပေးရတာကလည်းတကယ်တမ်းတော့ခက်တယ်ဆိုရဲအတန်နဲ့ကြားရတယ်တချို့ကခွန်မှန်မှန်ကန်ကန်စောင့်နေကြတယ်ဒါပေမဲ့တကယ်တမ်းကျတော့ပေါင်ဖို့လည်းခက်နေတယ်ဆိုရဲဟာလေးတွေလည်းကြားရတယ်ပေါ့နော်အဲ့တော့အခွန်ကတော့သူ့လိုလိုဆယ်မှာလူကြောအများဆုံးပါပဲစီးပွားရေးနဲ့ပတ်သက်လူဝါဒကကြတော့လေဒါကျွန်တော်တို့ခုနကပြောတဲ့ဒီ EU ရပြောတဲ့ဟာမှလည်းပါပါတယ်ကျွန်တော်တို့ Doing Business Ranking တို့ဘာလို့မှတကယ်တမ်းအဆင့်အတစ်ဆင့်တော့ပြန်ကျသွားတယ်ပေါ့လေဆိုတော့ကြာရတော့အများကြီးတော့မဟုတ်ဘူးတစ်ဆင့်နဲ့ကြာသွားတာဆိုရင်လည်းသူကအဲ့မှာစီးပွားရေးလောကဆိုင်ရာလာလွယ်တယ်ဆိုရဲဟာကိုပြတာဖြစ်တယ်လို့ကျွန်တော်တို့က198ကတော့190မှာ198ကတော့တော်တော်လေးကိုနေနေကျွန်တော်တို့ထက်မှာကလာဝူတို့ဘာလို့ကစားရှိတယ်မလေးတို့ဘာလို့ဆို24လား25လောက်တည်းရှိတယ်ပေါ့နော်ဆိုရဲခါကျတော့ဒါအရှင်းပါတယ်ဒါဒီစီးပွားရေးလောကဆိုင်ရာအခါမှာကျွန်တော်တို့မြွာရမိုက်ခရိုကျွန်တော်တို့ဒီဌာနဆိုင်ရာချင်းချင်းဒီဌာနဆိုင်ရာအဆင့်လောက်မှာကြွားတာရောကျွန်တော်တို့ဒီနိုင်ငံအစ်စ်မှာလည်းနည်းနည်းလေးအဲ့ဒီကိုတုံ့နာနေရတယ်ကျွန်တော်တို့ဖြစ်နေပေါ့နော်။ဘာကြောင့်ဖြစ်ရလဲဆိုတော့အတိအကျတော့မသိရဘူး။တို့တော်များလည်းအဲ့ဒီလိုတုံ့ဆိုင်တာလေးတွေကတော့ကျွန်တော်တို့ကဒီထိတ်သုံးပြည်တော်စုစစ်မှာရောကျွန်တော်တို့ဒီအောက်ပိုင်းကဒီစီဝါရေးစုံကအတိအလေးတွေပေါ့နော်။မြို့နယ်တို့ကတော့အဲ့ဒီစစ်မှာကိုဖြစ်နေဆိုတော့ကျွန်တော်ကြားရပါတယ်ဗျာ
။ဟုတ်ကဲ့။ဆရာဦးမခင်ကိုကျွန်တော်တို့ပြန်ဆက်သွယ်လို့ရပါတယ်။ဆိုတော့ဆရာဦးမခင်ဆက်သွယ်ကျွန်တော်တို့ဒီဟိုဆွေးနွေးပွဲမှာဟိုပါဝင်တဲ့ဒီတော်တာရှင်တချို့မှတ်ချက်ပေးသွားတာရှိပါတယ်သူတို့ပြောထားတဲ့အထက်မှာပြန်ပြီးကောင်းတော့မယ်ဆိုလို့ရှိရင်တော့ဒီလက်တလော့ဒီအစိုးရတဲ့လက်ထက်မှာချမှတ်တဲ့မူဝါဒတွေဥပမာဆိုလို့ရှိရင်အခွန်တုတ်စီးချက်တဲ့ကိစ္စမျိုးတွေလို့ကိစ္စတွေလက်တွေ့ချင်းနေတဲ့နည်းနည်းကွာဟနေတယ်ဆိုတဲ့အမြင်တွေရှိပါတယ်နောက်တစ်ခုကဒီစီးပွားရေးလုပ်ငန်းရှင်ပိုင်ရဆိုရင်လည်းလောကကံရတဲ့နေရာမှာဒီအစိုးရဘက်ကဒီမူဝါဒချမှတ်တဲ့နေရာမှာတော်လက်မှုမရှိဘူးဆိုတဲ့အမြင်မျိုးတွေရှိပါတယ်ဆရာဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးမင်းခင်တို့ခင်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာ
ပထမဆုံးပြောမှာတော့ကျွန်တော်တို့ဖွဲ့ချုပ်ရေးဘူးစီးပွားရေးကော်မတီဖြစ်တဲ့အကြောင်းကျွန်တော်တို့ကပါတီဘက်ကဆရာပါနော်ကျွန်တော်တို့မူဝါဒစီးပွားရေးနဲ့ပတ်သက်တဲ့မူဝါဒကိုကျွန်တော်တို့ရေးောက်ပဲမတိုင်ခင်လေးကချရပါလေနော်အဲ့ချရတဲ့မူဝါဒကိုဒီနေ့ဆိုရကနော်ဒီလိုအောက်တဲ့ဖော်နိုင်လားဆိုတော့အဲ့လိုဖော်နိုင်တဲ့အချိန်ကြီးကျွန်တော်တို့မရောက်သေးပါဘူးနောက်ပြီးတော့ကျွန်တော်တို့ခုံကိစ္စမှာဆိုရင်ကျွန်တော်တို့အနေနဲ့ဒီအဓိကကအခွန်နဲ့ပတ်သက်တဲ့စီမံခံရမှုကိုအပြောင်းလဲလုပ်ဖို့ဟာအဓိကလို့ကျွန်တော်တို့ယူဆပါတယ်ဆိုတော့ဟိုဒီတိုင်းပြည်ဝေးကြီးအချိန်ကြီးဆရာကျွန်တော်တို့တိုင်းပြည်အချိန်ကြီးပေါ်မှာမူတည်ပြီးတော့နော်အခုဘလားခေါ်ရခြေကံချက်လေအခုဟိုဒီရတဲ့ရခိုင်တဲ့ခုံကောက်မေးစဥ်စားမှာဟိုခြေကဘုံနည်းနည်းကျွန်တော်တို့ကိုယ်လိုရရှိပါတယ်ကိုယ်လိုရရှိတဲ့အခါကျတော့ဒီအခုစီမံခံရမှုကအပြောင်းလဲမလုပ်နိုင်ခင်မှာပြောင်းမလုပ်နိုင်ခင်မှာအခုကောက်တာရှိလာရင်ဒီပေါ်မှာဟိုကျိုးရင်းဖြစ်တာရှိပါမယ်ကျွန်တော်တို့တွေ့ရောက်တာရှိနေပါတယ်ဒါတစ်ချက်နောက်တစ်ချက်ကဟိုဆိုတော့ကျွန်တော်ဆိုတော့ဘာပြောခဲ့တယ်ဒီဟိုဖြောင်းဟိုတော့ကဲမပေါ်နိုင်တဲ့ကိစ္စကျွန်တော်တို့တို့ချက်ကကျွန်တော်တို့မှာလုံလောက်တဲ့ယူနစ်တွေရှိတယ်ဘူဝရအပါဝင်ပေါ့ဒီယူနစ်တွေကိုဆရာတကယ်တမ်းဟိုတော့ပေါ်နိုင်မှာအစိုးရတဲ့အနေနဲ့ဆိုရင်ပြည်သူချက်ကြတာကိုဟလာဟိုရှင်းရှင်းလင်းကျင်းဆက်ပြီးတော့ဟလာအကောင့်တွေဖော်ရမယ်ဟိုတာဝန်အစိုးရတာဝန်ပါဒါပေမဲ့ဆိုတော့အနေနဲ့ဖြစ်ပြအောင်ကောင်းနေအကောင့်တွေမပေါ်နိုင်တာမျိုးဟာကျွန်တော်တို့ဟိုဖိနရှင်းဟိုတွေ့နေရတဲ့အခက်အခဲပါဆိုတော့ဟိုတစ်ဖက်ကဌာနဆိုင်ရာနေပုံဆိုင်တာပေါ့ကျွန်တော်ဟိုဒါတော့ဒီလိုမျိုးဌာနဒီနေရာနေပြောတစ်ဖက်အချင်းချင်းပေါ့တချို့ဌာနတွေဖြစ်ပြအောင်ပြောင်းရတာတွေရှိပါတယ်ဥပမာစီးပွားကူတန်းဌာနမျိုးမှာအောက်ခြေပိုင်းမှာသူတို့ဆက်ဆံတဲ့ဘက်မှာဖြစ်အောင်ပြောင်းရတာရှိပါတယ်ပြုတော့ဟိုဌာနအများစုကတော့ဟိုတကယ်လက်တွေ့ကောင်းတဲ့ပေါ်တဲ့အပိုင်းမှာအင်တန်အားနဲ့နေပြီးတာကျွန်တော်တွေ့ရပါတယ်။ဒါကြောင့်ကျွန်တော်တို့အခုတော့အစိုးရနဲ့ပြန်ပြီးတော့ကျွန်တော်ဒီကိစ္စကိုဟိုဆွေးနွေးနေပါတယ်။ဆွေးနွေးနေတယ်ဆိုတာကဒီမူဝါဒတွေကိုတူတူချာချာကျွန်တော်တို့ပြည်ရဲ့မူဝါဒတွေကိုအကောင့်တွေဖော်နိုင်မှုနော်ဒီဥစ္စာတွေပေါ်မှာလက်တွေ့ဆောင်ရွက်နေကြလားစီမံကိန်းတွေ action plan ပေါ့တာဝန်တွေလုပ်ဆောင်ရွက်ကျွန်တော်လုပ်နိုင်မယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့ပါတီသက်သာနေတော့လှစားပြီးကြိုးစားနေပါတယ်။
โอเคကျေးဇူးပါဆရာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုမှတ်ချက်တွေရေးသားပေးဖို့ထားတဲ့ပုံကိုယ်တွေနဲ့ပတ်သက်လို့ဖော်ပြချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ Facebook ပေါ်ကနေပေးထားတဲ့မှတ်ချက်တွေရှင်းနေပါတယ်ရှားပေါင်တချို့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သောတာရှင် Green Mount ဆိုသူကတော့အစိုးရတဲ့ဆိုပေမဲ့ပြည်သူလူထုကြိုက်ဘာမှမရှိသေးဘူးလူထုကြိုက်လက်တွေ့လောက်ခွင့်ရှိသူကလည်းရောင်းလေးလေးလှုပ်တင်တာကိုမလှုပ်တင်တာကိုရှောက်လို့တော့ဘာတိုးတက်မှုရှိမှလဲလူထုကတော့အလုတ်လက်မဲ့များလာတာကလွဲလို့ဘာမှမတိုးတက်ဘူးစီယုံတို့ကတော့ကျမသာမြန်မာနိုင်ငံကိုအုပ်ချုပ်ရရင်ဘာဖြစ်တယ်ညာဖြစ်တယ်နဲ့အခုကဘာမှမဖြစ်ညာပဲညာနေတယ်လူတို့ဘဝတွေကရေတိမ်နှစ်နေတယ်လို့ပဲခံစားရတယ်ဆိုပြီးရေးထားပါတယ်နောက်ထပ်သောရရှင်ကိုကိုဆိုသူကတော့စိတ်ညစ်မိတာတော့အမှန်ပဲတဲ့စီးပွားရေးသမားတွေတောင်ညင်းညူပြနေရင်လက်လုံလက်စားတွေကိုစာနာကြည့်ပေါ့စီးပွားရေးအခြေခိုင်မှကြံတဲ့ကိစ္စတွေမှာပြည်သူတွေကကူညီနိုင်မှာပေါ့အခုဟာကအဓိကဖြစ်တဲ့စီးပွားရေးကကြက်ဆင်းနေတာအတိတာကြီးအပြစ်လည်းမတင်လိုပါဘူးမတင်လည်းမတင်ရဲပါဘူးလောလောဆယ်ကြာနေတာကစိတ်ဓာတ်တွေပဲဆိုပြီးရေးထားပါတယ်အန်ဂယ်ကြီးဆိုတဲ့သူကတော့စီးပွားရေးတာမတိုးတက်တာဘယ်ဆိုင်ကြည့်ကြည့်ဝယ်သူစားသူအပြစ်ပဲအလကားပေးနေကျွေးနေတဲ့အတိုင်းပဲတဲ့နောက်တော့ရှင်ဖွားကြီးဆိုသူကတော့စီးပွားရေးမကောင်းလို့ကိုယ်နိုင်ငံကိုမိသားစုကိုဆွန့်ပြီးသူများနိုင်ငံကိုထွက်နေကြရတာပေါ့ဆိုပြီးရေးသားထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဒီမှာပဲ Facebook ကနေပြီးပေးပို့ထားတဲ့တချို့လည်းရှိပါသေးတယ်။သူကတော့တယောက်ကမထွေးဆိုတဲ့တယောက်ပါ။သူကတော့မြမစီးပွားရေးမှာဆင်အနာရှင်နဲ့ပေါင်းစားခဲ့တဲ့ခရိုနီယိုကိုဦးစားပေးတဲ့စနစ်ရှိနေစီရွေးတဲ့ပြည်သူတွေရဲ့စီးပွားရေးတည်တာပြောင်းလဲခြင်းရှိပဲလုပ်ပိုင်ခွင့်ဆုံးရှုံးပြီးအမြဲဆင်းရဲနေမှာပါတဲ့။နောက်တစ်ခုကတော့လေးတို့တော့ဆိုတဲ့အကောင့်ပါရှင်မှာသူကတော့မြမစီးပွားရေးကိုချုပ်ကန်ထားတဲ့လူတစုကနိုင်ငံစီးပွားပြောင်းလုပ်နေလို့ပါတဲ့။ဆိုပြီးရေးပါတယ်သူ။နောက်တစ်ခုကတော့ညီပေါင်းဆိုသူပါ။သူကတော့ဥပိုင်ကစစ်တပ်ကိုပိုင်တဲ့ခရိုနီတွေကလည်းသူတို့လူတွေပဲပြည်သူစုအောင်ခတ်တွေ့အောင်သူတို့ပဲလုပ်နေတယ်ကလတဲ့တဲ့ဝန်ကြီးဌာနတွေစီးပွားရေးလုပ်ငန်းရှင်တွေအချင်းပြတ်ဝင်တဲ့တချို့ကြောင့်နှိကွင်းနေမှာပါပဲတဲ့ပြည်သူအစိုးရရဲ့အခက်ခဲတွေပါဆိုပြီးသူကရေးပါတယ်နောက်တစ်ခုကတော့ရောင်နေဦးဆိုတဲ့ပုဂ္ဂိုလ်ပါသူကတော့စီးပွားရေးတိုးတက်ဖို့ဆိုတော့လူတိုင်းလုပ်ငန်းလုပ်ဖို့လိုပါတယ်အခုတော့ကျွန်တော်တို့စီမံကလုပ်ငန်းရှာဖောင်းမှုပြဿနာ Now, long and looking at Lurango, Queen Pin and Sueno, see why let Lulu Tutala Melu, General Yonchi Vare, Tilupio Aragale, Aku Suao, Yonchi Ale Power Suvi to a Jivare, General T, Sunu Water Kube, Sai Pipu Tare, Sansana Shivare, Tire Tuaro, Titico Musica, Ula Tonchivare, Ula Tonesau, Masumo, Papia Bivogna.
A yet asuya that then the name appear data, Mamma. A yinga yet asuya amigan, Tamara Udain Saint Co, Bojo D. Dain Saint Letaga, Somuigu, Sakangare, Suragale, Mamma. Dame D. Chetiha, Siboye Sima Kangwe, Account Hepo, Sauya Muma, Anne Chute Muri, Dra, Apie, Tomho, Sinjiri, Mahobao. A tie liao so the Luro, a chain at Kumota, she denava. Genorulo, Dama Luri, go dream yammy, don't dream Yaragaro. Samadan, known as Sala Danny, Zinoniga, Tin Shaba, Uma, a Yinoa BBI no corre, Siwa Sayunga, Tote, Parasintimolu, Bamidunlu, Sea Dong Ching and Silly Ria, Dalari Nunga, Nasanga Yagai Nune, Dia Yagai Nola, Dalaraba, Masalaki Winangani, Pinsinza Pilare, Tadamiga, Sanshautalu, Shitown Dan, Dunalet Toba Sayabime, Dila Danny, Zirine, Pelu Sata Yamle, Masinza Yea, Piaraba. A ချင်းစားဆုံးတိတာမြင်တာနေတဲ့မြင်ဝင်တစ်ခုကတော့ဆေးရုံတို့ရဲစခန်းတို့တုတ်တန်တို့ကိုမစီကားအတဲ့နေရာတွေလို့ဆိုယိုးစကားရှိခဲ့ပေမဲ့အခုနောက်ဆုံးပေါ်နေရာတစ်ခုစံရင်ချိုးတဟုံတို့ဒေါ်လာနေတဲ့နေရာကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့နေရာဖြစ်နေပြီလေနေ့စဉ်နေ့တိုင်းလို့ထောင်နဲ့ချီတဲ့လူငယ်လူရွယ်ကြားမငယ်တွေဟာနိုင်ငံကူးလက်မှတ်တရားဝင်ကင်ပြီးတော့ထားအိုင်းတို့မလေးရှားတို့ တိတ်ပြီးတအားကြီးတက်ဖို့တော့မသိပါဘူး။နောက်ငွေအကျွေးဆိုတာတရားချက်ဖြစ်နေပါပြီ။50တန်းမရှိတော့ပါဘူး။အမေရိကန်မှာပြားစေးတွေတုံးလို့ရနေတယ်လို့ထိုင်းနဲ့ကမ္ဘောဒီးယားမှာလည်းပြားစေးတွေရှိသေးတယ်ပြဆိုပြီးဥလာထွန်းတကုံမျိုးတစ်ကရေးထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးစစ်ဦးလာထွန်းပြဖို့သွားတဲ့စာပါသူစာထဲမှာတော့ဒီဟိုအလောက်ကန်ခွင်လဲအားနေနေတဲ့ကိစ္စမျိုးတွေပါတယ်နောက်စောစောကဒီစောပိုင်းမှာဒီတော်တော်ရှင်တချို့ကဟိုထောက်ပြသွားတဲ့ကိစ္စတွေကတော့ဒီမြမစီဝိုင်းမှာဒီတစ်ချိန်လုံးကတော့ဒီဟိုပါနာရတဲ့လူတွေနဲ့ပေါင်းပြီးစားကြတဲ့ဒီခရိုနီလို့ခေါ်တဲ့ဒီလုပ်ငန်းရှင်တွေအန်နီတွေနဲ့ပတ်သက်လို့ထောက်ပြသွားပါတယ်ဆိုတော့အစလောအချင်းတွေမှာဒီစီဝိုင်းအချင်းတွေကိုကျွန်တော်တက်မှတ်ဖို့ဆိုလို့ချင်းဒီအစိုးရအသည့်အနေနဲ့လုံနိုင်ကြနိုင်တာဘာတွေများရှိမလဲကိုစီစီ
အဲ့လောကမှာတော့ဒီလုံလည်းလောကလောအောင်လုပ်ပေးလို့ဆိုကြ။အဲ့ဒါရှိမယ်။နောက်ပြီးခါကျတော့ဒီအရင်းကြီးပေါ့။ကိုအရင်းကြီးကကျွန်တော်ရှားချက်နေတဲ့ခါကျတော့လုပ်ငန်းချက်ကျင်တဲ့လူလည်းချက်မရဖြစ်နေတယ်။အဲပြီးခါကျတော့လုပ်ငန်းစကျင်တဲ့လူကလည်းစလို့မရဖြစ်နေတယ်။ဒီနိုင်ငံတွေမှာတော့ဘာပြောအရင်းကြီးရှားတာကျွန်တော်တို့ကလည်းလေ။ဆိုတော့ခါကျတော့ပြည်တွင်းရပဲဖြစ်ဖြစ်ပြည်ပရပဲဖြစ်ဖြစ်အရင်းကိုကျွန်တော်ချီးလို့ပဲဖြစ်ဖြစ်ရှားပေးလို့ပဲဖြစ်ဖြစ်ရှားလို့လွယ်အောင်လုပ်ရအဲ့ဒါလုပ်ပေးလို့လုပ်ရအဲ့ဒါလုပ်ပေးလိုက်ရင်တော့အခုနာလုပ်ငန်းလောက်လောရအောင်လည်းကျွန်တော်ပေါင်းလိုက်ရင်တော့လုပ်ငန်းတွေလည်းများကြီးလာမယ်အဲ့ဒီကံလုပ်ကံလည်းကျွန်တော်လုပ်သားလည်းခတ်ရပို့ပြီးတော့များလာမယ်လုပ်တိုင်းပို့ပေါ်လာမယ်ပေါ့နော်ဒါမျိုးဆိုရင်တော့ဒါအားကြီးကောင်းသွားနိုင်တယ်အစိုးရကနောက်တစ်ခုလုပ်ပေးရမှာတော့ဒီ infrastructure ပေါ့ဒီလမ်းမဆက်တွေကြီးကောင်းအောင်ကျွန်တော်လုပ်ပေးဖို့လိုတယ်အဲ့ဒါဆိုရင်ဒါလမ်းမဆက်တွေမှုခက်ခဲလို့ပေါ့နော်ဒါဆိုရင်ရန်ကုန်မြို့ရဲ့ကားချက်တာလည်းပါမယ်ပြီးရင်ရန်ကုန်နယ်မှလေးသွားလာလွယ်အောင်လုပ်တာလည်းပါမယ်အဲ့ဒါတွေလုပ်လိုက်မယ်ဆိုကုန်စည်နှုန်းတွေကျွန်တော်ကျပါမယ်ပြီးခါကျရင်ဘာဖြစ်လာမလဲဆိုတော့တူးချင်းကိုယ်ဆောင်စာတက်လာမယ်ဆိုရင်လေဆိုတော့အဲ့ဒီတုံးချက်ကတော့အဓိကလည်းများလုံးလိုက်ရင်တော့ဒါစီဝါရေးကပြန်ပြီးတော့ဥမော်လာလို့ရှိတယ်ဗျာ
ဟုတ်ကဲ့ဒါမဲ့ဆောစောဆရာဦးမင်းခင်တစ်ချက်ထောက်ပြသွားတာရှိတာတော့ဒီအုတ်ချုပ်ရေးရန်နေရာပိုင်းကဒီအစိုးရဒီလက်ပတ်တဲ့ဒီအစိုးရဒီလက်ပတ်တဲ့အထက်မှာပါမလာတဲ့အားနည်းချက်တွေရှိနေရလို့သူကတစ်ချက်ထောက်ပြသွားတယ်ဆိုတော့ဒီပိုင်းအောင်စီဝါရေးမှာဘယ်လောက်ဒီဟိုတက်ရောက်မှုရှိနေတယ်လဲကိုစည်းသူ
ဟုတ်တယ်ဒါရောဒီဒီကိစ္စတဲ့လို့ပြောင်းတယ်နော်ဒီအုတ်ချုပ်ရေးရန်နေရာပြင်ကြောင်းလေးမြမကြီးမားနှစ်ချက်ပြောတစ်ချက်ကတော့ပါလဲဆိုတော့အုတ်ချုပ်ရေးရန်ဒီအထက်ကွယ်ကစီဝါရေးလုပ်တဲ့လုပ်ငန်းတွေကျွန်တော်ရှိနေသေးတယ်ဥမာပန်းနေပါတွေပေါ့လေမြမစီဝါရေးတန်နေပါတို့မြမအာမခံလုပ်ငန်းတို့ရှိနေသေးတဲ့ခါကျတော့ဒါကြီးတွေကလည်းတော်တော်ကြီးရဲ့လုပ်ငန်းတွေဖြစ်တဲ့ခါကျတော့ဒီဆိုရလုပ်ဟိုဝန်ထမ်းတွေနဲ့လည်းရတယ်နိုင်ငံပိုင်စီဝါရေးလုပ်ငန်းတွေကမောက်လေဖို့ဆိုရင်ဒါကဆိုရပိုင်းကဒါကြောင်းဖို့လိုတယ်အဲ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ပါလဲဆိုတော့ဆိုရတိုင်းနေနေပဲရက်ကြည့်အဲပြီးရတာကြရင်ပြောစီဝါရေးရှိနေဒီကမြေကန်ကောင်းလုပ်ပေးဆိုတဲ့ခါမှာလည်းဒီဒီယိုကရေစီရန်နေရောပဲအားကိုးပြီးတော့ကျွန်တော်တို့လောရမှာဖြစ်နေတဲ့ခါကြတော့အဲ့ဒီချက်ကြောင့်ဒါကြိုင်းနေခင်ကကျွန်တော်ပြောတော့ဖြစ်ပါလိမ့်အဲ့ဒီတက်မှာကြရတယ်လေကျွန်တော်တို့ကဒီဒီယိုကရေစီကိုပေါင်းမလို့ဆိုနေတယ်ပုံလိကကဏ္ဍကိုလုံးလုံးရအောင်ဖြစ်ပေးလိုက်ရအောင်နော်ခုနကကျွန်တော်ပြောဒီရင်းနှီးရရလေရဒါကြီးလုပ်ပေးလိုက်မယ်ဆိုရင်ဒါတကယ်တော့ဒီယိုကရေစီရန်နေရောကျွန်တော်စောင့်ရမှာမဟုတ်ပါဘူးခင်ဗျဟုတ်
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးစီးရဲ့သူ NLD Party CY Committee ဝင်ဦးမင်းခင်ကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရီမျက်ချက်တွေရေးသားပေးပို့တဲ့သူတွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်စီစဉ်ထုတ်လင်းပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြရတာဖြစ်ပါရဲ့ရှင်ဒီတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုသာမက VOA ကထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့တိုက်ရိုက်အတန်လွင်အစီအစဉ်တွေကိုကျွန်မတို့ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ကြပါရဲ့ရှင
်ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်သလိုမျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
VOA American တန်ကနေ2019ခုနှစ်နိုဝင်ဘာလ5ရက်တနင်္ဂနွေနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း7နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။တနင်္ဂနွေနေ့ညပိုင်းမှာမြန်မာဒီမိုကရေစီရေးဆွေးနွေးခန်းမြန်မာပြည်ကပေးစာဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကဘာတလွှားထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါရှင်။အခုတော့တနင်္ဂနွေနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်တာမြို့သက်ကပြောပြပေးပါအောင်မရှင်
။အာရှသတင်းခီတော်ရောက်နေတဲ့ American သမ္မတ Donald Trump ဟာဟာဝိုင်းကနေအခုဂျပန်နိုင်ငံကိုဆက်လက်သွားရောက်နေပြီဖြစ်ပါတယ်။အခုသမ္မတ Trump ရဲ့73ရက်ကြာအာရှခီးစဉ်မှာဖိလစ်ပိုင်ကိုမသွားခင်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နိုင်ငံတွေကိုပါသွားရောက်မှာပါ။ဂျပန်နိုင်ငံရာကိုတာလေတဲ့အခြေဆက်စခန်းကိုရောက်ရင်သမ္မတ Trump မှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တနင်္ဂနွေနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာမြန်မာနိုင်ငံကသူ့ရဲ့နေအိမ်တွေကိုပြန်တင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့အမေရိကန်ပြည်ထောင်စုလူ့ရေးဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာယာယီလက်တော်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကစနေနေ့ဒက္ကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရိုညာဒုက္ခသည်ရေးထိတ်တန့်အာရုံစိုက်တဲ့အရေးဖြစ်တဲ့အမေရိကန်နိုင်ငံခြားရေးဌာနကသမကသမရအင်ဂျူကလည်းသဘောထားကြောင်းနိုင်ငံခြားရေးဌာနပြောခွင့်ဟဲသန်နယူးယောက်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေတာကိုထွက်ပြေးလာတဲ့ရောဂါဒုက္ခတွေကို biometric လို့ခေါ်တဲ့ဇီဝနည်းပညာနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကကိုယ်အချက်လက်ယူပြီးတော့ဖတ်ပုံတင်ပြမှာအခုဆိုလို့ရှိရင်၄သိန်းပြည်စီသွားပြီဖြစ်ပါတယ်။ဥက္ကိယနဲ့ Technap ကံရံဒေတာတွေမှာစက်တင်ဘာလ၁၂ရက်နေ့ကစပြီးမှတ်ပုံတင်ဌာနနှစ်ခုခုနှစ်ခုမှာနေရာပေါင်းတရာဖွင့်လှစ်ပြီးတော့မှတ်ပုံတင်လုပ်ငန်းကိုစတင်လုပ်ကိုင်ခဲ့တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံတောင်ဘက်အလယ်ကမ်းရိုးတန်းကိုဒမ်ရီတိုင်ဖုန်းမုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူပေါင်း15ယောက်ထက်မနေ့သေဆုံးပြီး၄ဦးပျောက်ဆုံးနေပါတယ်။မုန်တိုင်းကြောင့်အင်ဂျင်တထောင်ကျော်ပျက်စီးကုန်ပါတယ်။အပင်တွေလည်းအမြင့်ကလန်ပြီးလဲကျကုန်ပါတယ်။
တင်းငွေလေးနဲ့မြက်ကင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ကင်မျိုးသက်ကြီးညာပေးသွားတာပါ။ဒီမနက်စီစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါလေရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့စီစဉ်တွေကိုလှိုင်းတိုမီတာ16 19 25တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးခွန်ညူပါရှင်။
This program has come to you from the Voice of America, Washington.